Welcome to the Voice of America in Burmese.
England and Nakima Totashimash, Natasakuna Kune, February last in the year. The new name in a king few season ago, Megan Bianzu Muro, Washington DC Gani, Line to Mita, Nasali, Thousand Nin and Lisa Duganita at home in Binibare. Jama Itanzama, Digni to a season ago, then Sapi Domava.
Mingla Manakima Kamia, Genoa Zomalima. Timanama Twitcher at the Renegara, American Tamara, Donald Trump, Japan Wunjijo, Chinzo, Avrun, Uha, Florida, Binema, Pampi, and Loki Sarago, Sunni Jabare.
ตุรกีရဲ့အကူအညီနဲ့ဆီးရီးယားတပုံတပ်ဖွဲ့တွေဟာအလက်ပုံးမျိုးကိုပြန်လည်တင်ပိုင်နိုင်မှုကြိုးစားနေကြပါတယ်ဒေတာရင်းဖြစ်ပေါ်နေတဲ့မွေးအစုအပြတနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပရိပခါတွေနဲ့ဆက်နွယ်နေတယ်လို့ထိုင်းသတင်းစာမှာရေးသားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ကွန်မြူတာနဲ့အတူတင်ပြပေးပါမယ်ခင်ဗျာဟုတ်ကဲ့ပါရှင်သတင်းပြီးမှတော်တာရှင်နေနားဆင်ကြမှာကမ
င်စုမြန်မာနိုင်ငံတော့ခေါ်သေးတဲ့ပြည်ထောင်စုပဲဒါပေမဲ့နာမည်
ဒီကြောင့်နဲ့ပတ်သက်ပြီးတော့ Los Angeles မြို့ကရှမ်းစာပင်နဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောသွားတာကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဥအောင်ခင်မြမရေးသုံးသက်ချက်အင်္ဂလိပ်စာစီစဉ်ဒီမနက်မှာနားဆင်သွားရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နေတော့ခင်မျိုးသက်တို့ကကြီးညာပေးသွားမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးဟာရက်အတန်ကြာတွေ့ဆုံပြီးအပန်းဖြေရင်အလုပ်ကိစ္စတွေကိုဆွေးနွေးနေကြပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဟာအရှေ့အာရှဒေသငင်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်ကြောင်းသမ္မတထရမ့်ကအင်ပီရိုမှာပြောကြားလိုက်ပြီးနောက်တနေ့မှာပဲခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့မာရာလာဂိုခြံဝန်းကြီးအနီးမှာရှိတဲ့ထရမ့်နေရှင်နယ်ဂေါဖ်ကွင်းမှာစနေနေ့ကကောက်တီးရိုက်ခဲ့ကြပါတယ်။ထရမ့်နဲ့အာဘေတို့နှစ်ဦးဟာဖလော်ရီဒါပြည်နယ်အတွင်းကသမ္မတထရမ့်ပိုင်တဲ့အိမ်နေမှာတိမ်ပြီးတိမ်ကူးပြောင်းပြီးဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်ကြမှာဖြစ်ပါတယ်။သမ္မတစီးနင်းလိုက်ပါလာတဲ့ရင်တန်းဂေါက်ကွင်းကိုမရောက်ခင်လမ်းစဉ်တစ်ခုကိုရောက်တဲ့အခါဒါဇင်နဲ့ချီတဲ့လူတချို့ကအမုန်းတရားတွေကိုရပ်တန့်ပါအာနာဖီဆန်ကြပါလို့အဓိပ္ပာယ်ရတဲ့ဆာရဏီကိုင်ပြီးဆန္ဒပြခဲ့ကြပါတယ်။တောက်ကြနေ့ကဖလော်ရီဒါပြည်နယ်ကိုမထွက်ခွာခင်ကောင်းဆောင်တဲ့ဦးဟာသမရအင်ပြူတော်မှာမနေ့ပိုင်းမှာတွေ့ဆုံပြီးနှစ်နိုင်ငံအကြားကာလရှည်ကြာတရှိခဲ့တဲ့လူညုံရေးဆိုင်ရာသဘောတူညီချက်ကိုထားလောက်အတည်ပြုပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်ရေးတို့အတွက်ဆွေးနွေးခဲ့ကြပါတယ
်။တူရကီတပ်တွေရဲ့အကူအညီနဲ့ဆီးရီးယားသဘုံတပ်ဖွဲ့တွေဟာစနေနေ့မှာအလက်ပိုးမြို့မြောက်ဘက်က IS စစ်သွေးကြော်တွေခိုင်မာတက်ဆွဲထားတဲ့ Lဘက်ကိုတည်ယူနိုင်ဖို့အတွက်ကြိုးစားနေတယ်လို့ Britain ချင်းဆိုင် Syria လူခွင့်ဆောင်ကြီးအဖွဲ့ကြီးကပြောပါတယ်။ Turkey တပ်ဖွဲ့တွေဟာမဟာမိတ်တပုံတွေဟာ Euphrates Shield စစ်ဆင်ရေးလုပ်ပြီးမြို့အနောက်ဆုံးကိုဝင်ရောက်နိုင်ခဲ့တယ်လို့ဆင်းရုံတည်ယူနဲ့ရက်ကွက်အများပြားကိုလည်းတင်ပိုက်ထားနိုင်ပြီလို့လည်းလူခွင့်အဖွဲ့ကပြောပါတယ်။ Turkey နဲ့ဆက်နယ်ကီလိုမီတာ40လောက်ပဲကွာတဲ့ Afrin မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့တိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေတွေကိုတော့အခုထိမသိရသေးပါဘူး။ ISချေမုံရီတက်တွေဟာချက်တပရီနေမနေ့ပိုင်းမှာမြို့မြောက်ပိုင်းကိုထိန်းချုပ်နိုင်ခဲ့ပြီးအဲ့ဒီချိန်ကစပြီးနှစ်ဖက်တိုက်ခိုက်မှုတွေပြင်းထန်လာခဲ့တာဖြစ်ပါတယ်။တောက်ကြနေမှာတော့တူရကီတက်တွေကမြောက်ပိုင်းကနေဝင်ရောက်လာတာမို့အစိုးရတက်တွေဟာတောင်ဘက်မြို့ဆင်ချေဖုံးတွေကနေပြီးတော့တက်ကီလိုခွဲလောက်ထိရွှေ့ပေးခဲ့တာဖြစ်ပါတယ်။ IS တွေက Elbop ကို2014ခုနှစ်မှာထိန်းချုပ်ခဲ့တာပါ။
အမေရိကန်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကတိုင်းပြည်တော်ဝန်ယာနဲ့ချီတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးတဲ့ဟာမကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်။အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလုံရုပ်လုံစင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရကီလီယန်ခရစ်စတန်ဆန်က The Washington Post သတင်းစာကိုပြောပါတယ်အများပြည်သူလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတည်တံ့ခံရမှုကိုချိန်ချောက်မဲ့သူတွေကိုသာဖမ်းဆီးခြင်းဖြစ်ကြောင်းလဲခရစ်စတန်ဆန်ကပြောပါတယ်အခုသတင်းပတ်တစ်ပတ်လုံးမှာ Atlanta, Chicago, New York, Los Angeles မြို့တို့အပါအဝင်မြို့ပေါင်း6မြို့မှာဝင်ရောက်စီးနှင်ဖမ်းဆီးမှုတွေပြုလုပ်ခဲ့တာမှာလူပေါင်း160ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ် Los Angeles မြို့မှာဖမ်းဆီးမိသူ85ရာခိုင်နှုန်းကျော်ဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်ပြီးသမ္မတထရမ့်ရဲ့အမိန့်ကြေညာချက်နဲ့သက်ဆိုင်ခြင်းမရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE အဖွဲ့ရဲ့ဖမ်းဆီးပြန်ပို့ရေးလော့စ်အန်ဂျလိစ်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေးဗစ်မရင်းကတောက်ကြနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။ထရမ့်အစိုးရအဖွဲ့ကမွတ်စလင်အစွန်းရောက်တွေကိုလုံးဝနှိမ်နှင်းဖို့ပဲအာရုံစိုက်မယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအစွန်းရောက်မှုတွေကိုတိုက်ဖြတ်ဖို့အတွက် ဘဝအစိုးရကအကူအညီချထားပြီးတဲ့ခံရတဲ့ NGO အဖွဲ့တွေကမပါဝင်ဖို့ပြောဆိုလာကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာအမိမြေလုံခြုံရေးဌာနကအစွန်းရောက်တန်းဖက်မှုတိုက်ဖြတ်ရေးအစီအစဉ်ကိုအစ္စလာမ်အစွန်းရောက်တိုက်ဖြတ်ရေးဒါမှမဟုတ်အစွန်းရောက်အစ္စလာမ်ဝါဒီတိုက်ဖြတ်ရေးလို့ပြောင်းပြီးလူပြူကြီးဆိုးရေးဝါဒီတွေနဲ့တခြားအကျန်းဖက်အဖွဲ့တွေကိုအဓိကပြစ်မှတ်မထားဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်။အိုဘားမားအစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေအတွင်းအမိမြေလုံခြုံရေးဌာနကပြည်내အဖွဲ့အစည်းနဲ့ NGO အဖွဲ့ပေါင်း32ဖွဲ့အတွက်မွတ်စလင်အစွန်းရောက်မှုကလည်းနာစီလက်သက်တွေအထိအစွန်းရောက်မှုပုံစံမျိုးစုံတိုက်ဖြတ်ရေးအတွက်ထောက်ပံ့ငွေဖြင့်ဒေါ်လာ10တန်းချထားပေးမယ်လို့ကြေညာခဲ့တာပါ။အခုတော့ပြောင်းလဲဖို့စီစဉ်လာတာနဲ့ထရမ့်အစိုးရအဖွဲ့ရဲ့မွတ်စလင်ဆန့်ကျင်ဝါဒကျင့်သုံးလာရပုံရတဲ့အခြေအနေကိုဆန့်ကျင်တဲ့အနေနဲ့ရန်ပုံငွေရရှိထားတဲ့အဖွဲ့သုံးဖွဲ့ထက်မနည်းကငွေတွေကိုလက်မခံတော့ဘူးလို့ပြောဆိုလာကြတာဖြစ်ပါတယ
်။ VOA America တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အရှေ့တောင်အာရှဒေသတွေမှာဖြစ်ပေါ်နေတဲ့မူရစ်ဆေးဝါးပြဿနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပရိပခ္ခတွေနဲ့နှိစက်စာဆွံ့နေတယ်လို့ထိုင်းနိုင်ငံထုတ်တနေရှင်သတင်းစာအက်ဒီတာအာပေါ်မှာရေးသားထားပါတယ်။အရှိတောင်အာရှတိုက်အတွင်းကမူရီစေဝါမောင်ခိုလုပ်ငန်းတွေနဲ့ပတ်သက်လာရင်လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကအများစုကမူရီရာဇာတွေနဲ့မူရီစေဝါမောင်ခိုကူးတဲ့စစ်တပ်တွေလွတ်လပ်စွာသွာလာလှုပ်ရှားနေတဲ့နာမည်ဆိုးနဲ့ကြော်ကြနေတဲ့ရွှေသတိကံနယ်မြေကိုသာလက်ညှိုးထိုးပြောကြားလို့ရှိကြပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုကျွလွန်နေတဲ့နိုင်ငံခြားကမူရီဂိုင်းတွေကြီးစိုးနေတယ်ဆိုတဲ့သတင်းတွေလည်းမကြာခဏဆက်သွယ်လို့ထွက်ပေါ်လို့ရှိပါတယ်။ဟောလိဝုဒ်ကလည်းအမေရိကန်ဂိုင်းစတာလိုမူရီစေဝါမောင်ခိုကူမှုနဲ့ဆိုင်တဲ့ဇလန်းတွေကိုလည်းရုပ်ရှင်အဖြစ်ရိုက်ကူးတင်ဆက်လေးရှိပါတယ်။အဲဒီရုပ်ရှင်ထဲမှာတော့ကြားလူကိုအမျက်စွန်းပေးရမှာဆိုတဲ့အတွက်မင်းသားဖြစ်သူဒန်ဇက်ဝါရှင်တန်ကရွှေသတိကံနယ်မြေကနေမူရစ်ဆေးဝါးတွေကိုအမေရိကန်အထိတိုက်ရိုက်တင်သွင်းရောင်းချကြောင်းတင်ဆက်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံကမူရစ်ဝရမ်ပြေဘန်ဂရွန်ဟာလည်းအမေရိကန်နိုင်ငံရေးဌာနကမူရီမောင်ခိုကူးတဲ့စစ်တပ်လို့အမည်ပေးခံထားရတဲ့ UWSA ဝတ်တော့ဖွဲ့တွေရှိရာဒေသကိုထွက်ပြေးခိုလုံသွားခဲ့ပါတယ်။တကယ်တော့ဘန်ဂရွန်ကိုမက်သက်ဖက်တမင်းမူရီဆေးဝါးပြားတွေအဓိကတင်ပို့ပေးနေတဲ့ဝါကောင်းဆောင်ဝေရှုခံဟာဆိုရင်လဲထိုင်းနိုင်ငံသားခံယူပြီးချင်းမန်ရဲ့ဖန်ဒေသတဝိုက်မှာနေထိုင်ခဲ့မှုတယ်လို့ဆိုပါတယ်။ဝေရှုခံကိုဘိမ့်ပြူမှုနဲ့1990ခုနှစ်မှာဖမ်းဆီးခဲ့ပေမဲ့လဲထိုင်းအစိုးရကအကြောင်းပြချက်အခိုင်အလုံးမရှိဘဲအာမခံနဲ့ပြန်လုပေးလိုက်တယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့ဝေရှုခံဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ဒီနေ့နဲ့မူရီယာဇာတွေဆယ်စုနှစ်ပေါင်းများစွာတရှိခဲ့ပေမဲ့လဲရွှေသတိကံနယ်မြေကအခြေအနေတွေပြောင်းလဲတိုးတက်သွားစေနိုင်တဲ့အောင်မြင်တဲ့ policy တွေချမှတ်လုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့ The Nation သတင်းစာ editor အပေါ်မှာရေးသားထားပါတယ
်။ Russia, Pakistan နဲ့ Iran နိုင်ငံတွေဟာစစ်တမ်းခံနေရတဲ့ Afghanistan နိုင်ငံတွေမှာသူတို့ရဲ့အကျိုးအမြတ်အတွက်ပဲသူတို့လုပ်ဆောင်နေကြတယ်လို့ Afghanistan နိုင်ငံက American တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson ကပြောပါတယ်။ဒါပြင်သူတို့အခုလိုတခြားနိုင်ငံတွေကပါဝင်လုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူတယ်လို့VOA Afghan ဌာနရဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ။ရုရှားဟာ1989ခုနှစ်ကစပြီး Afghan စစ်ပွဲမှာပါဝင်ခဲ့ပေမဲ့နောက်ဆယ်နှစ်လောက်အကြာမှာသူ့ရဲ့ပါဝင်မှုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့အခုခါမှာဒီဒေသတွေသူ့ရဲ့ဩဇာပြန်ပြီးလွှမ်းမိုးနိုင်အောင်အတွက်ကြိုးစားလာတာတွေ့ရပြီးရှေ့သတင်းပတ်ထဲမှာတော့ American ပါဝင်နိုင်ငံပေါင်း6နိုင်ငံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ရုရှားဟာ Taliban တွေနဲ့ဆက်နွယ်မှုရှိနေတာအတွက်စိုးရိမ်နေလို့ဗိုလ်ချုပ်ကြီး Nicholson ကပြောပါတယ်။ရုရှားက Taliban တွေကိုပံ့ပိုးပေးနေတာနဲ့တစ်ချိန်တည်းမှာပဲ Taliban တွေကအကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ရုရှားကတော့အခုလိုဆွတ်ဆဲမှုကိုညှဉ်းဆဲပြီးတာလီဘန်တွေကိုအထောက်ပံ့ပေးပြီးအဆက်အသွယ်လုပ်တာဟာငြိမ်းချမ်းရေးစကားဝိုင်းနဲ့ဝင်လာအောင်အားပေးဖို့ရည်ရွယ်တာလို့ပြောပါတယ်။တစ်ချိန်တည်းမှာပဲအီရန်ကလည်းအာဖဂန်အနောက်ပိုင်းကအစွန်းရောက်တွေပံ့ပိုးပေးနေတာတွေ့ရတယ်လို့ပြောပါတယ်။ဒါ့အပြင်အကြမ်းဖက်သမားတွေကိုခုံလုံးခွင့်ပေးထားတဲ့ပါကစ္စတန်နေနဲ့လည်းသူ့ရဲ့လုံခြုံရေးလုပ်ငန်းတွေကိုပြောင်းပြီးအကြမ်းဖက်မှုအားလုံးတိုက်ဖျက်ရမှာပူးပေါင်းပါဝင်စေချင်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲစနေနေ့ကအာဖဂန်တောင်ပိုင်းဟဲမန်ခဲနဲ့မှာအသေးခံကားဗုံးတိုက်ခွတ်ခွဲမှုကြောင့်အနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့မှာစနေနေ့ကပြုလုပ်တဲ့အစိုးရစံကျင်းဆန္ဒပြပွဲမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးရဲရှိ2ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ရရှိတွေကပြောပါတယ်။အခုနေ့တွင်ကျင်းပမဲ့ဒေသန္တရရွတ်ကောက်ပွဲအချိန်စရာတွေပြောင်းပေးဖို့ဘက်ဒတ်မြို့လည်းကတဟရီရင်ပြင်မှာစုဝေးဆန္ဒပြကြသူတွေကိုလူညွန့်ရေးတပ်ဖွဲ့တွေကသနတ်ကြီးစံအစ်စ်တွေအပါအဝင်မျက်ရည်ရုံဘုံတွေနဲ့ပါပစ်ခတ်ခဲ့ပါတယ်။ AFP သတင်းဌာနကတော့ရဲတွေနဲ့ဆန္ဒပြသူတွေအကြဖြစ်သွားခဲ့တဲ့ထိတဲ့ရင်ဆိုင်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်2ဦးနဲ့ဆန္ဒပြသူ5ဦးစုစုပေါင်း9ဦးသေဆုံးသွားတယ်လို့ဆိုပါတယ်ဆန္ဒပြသူအနည်းဆုံး200လောက်လည်းထိခိုက်ဒဏ်ရာသွားတယ်လို့တဲ့ AFP သတင်းမှာဖော်ပြထားပါတယ်အစောပိုင်းမှာဆန္ဒပြပွဲဟာအေးအေးချမ်းချမ်းရှိခဲ့ရကနေဂျမူးဖာရီယာတရားကိုဆန္ဒပြသူတွေဖျက်ဖို့ကြိုးစားတဲ့အချိန်ရဲကသူတို့ကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့မျက်ရည်ပုံပုံနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်နောက်ပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေပြောင်းလဲရေးအတွက်ဗက်ကနမ်မြို့မှာတောက်ဆိုဆန္ဒပြပြကြဖို့ရှိရဲဘာသာရေးခေါင်းဆောင်မူတာရာအယ်ဆာရာကဆန္ဒပြသူတွေကိုခေါ်ဆိုလိုက်တာဖြစ်ပါတယ်
လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်ကိုယ်စားလှယ်ဖြစ်တဲ့ပါလက်စတိုင်းဝန်ကြီးချုပ်ဟောင်းကိုတာဝန်ပေးမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကန့်ကွက်ဟန်တားလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်ရဲ့ကြက်တဲ့ပရင်းနဲ့လုံခြုံရေးကောင်စီပေးပို့တဲ့ဆာမအနောက်နိုင်ငံတွေမှာပညာသင်ပူးတဲ့စီးပွားရေးပညာရှင်ဆလမ်ဖိုင်ယက်ကိုအထူးကိုယ်စားလှယ်ဖြစ်ခန့်အပ်ဖို့စီစဉ်ထားကြောင်းပြောပါတယ
်ကိုယ်စားဝင်လိုက်တဲ့ဒေါခင်မျိုးသက်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့စီစဉ်တွေကိုလိုင်းဒိုမီတာ24.32-40တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ပြည်အောင်စုနေမှာပြည်ပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ရဲ့အမြင်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာပြည်အောင်စုနှစ်အခမ်းအနားတွေကိုနှစ်စဉ်ကျင်းပလာခဲ့တာဟာအခုအကျဉ်း80ရှိနေပြီဖြစ်ပေမဲ့လည်းစစ်မှန်တဲ့ပြည်အောင်စုကြီးတော့ဖြစ်မလာသေးဘူးလို့ပြည်ပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကမြင်ကြပါဗျ။စစ်မှန်တဲ့ပြည်အောင်စုကြီးဖြစ်ပေါ်လာဖို့အတွက်အဓိကအခက်အခဲကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်မတော်လို့ပဲဖြစ်ပါတယ်လို့ထောက်ပြခဲ့ကြပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တတာချန်ကဆက်ပြီးပြောပြပေးပါလိမ့်မယ်။
ဒီကနေ့ဖေဖော်ဝါရီလ12ရက်နေ့ဟာ2080မြောက်ပြည်ထောင်စုနှစ်ဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားတွေကြားပြည်တွင်းစစ်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေဖြစ်တယ်လို့ပြည်မနဲ့တိုင်းရင်းသားဒေသတွေကြားဒန်းတူအခွင့်အရေးမရရှိသေးတာတွေကြောင့်ခေတ်ဆက်ဆက်ပြည်ထောင်စုလို့သာအမိကင်ပွန်းတက်ခတ်ကြပေမဲ့အားလုံးမျှော်လင့်တောက်တခဲ့ကြတဲ့စစ်မှန်တဲ့ပြည်ထောင်စုကြီးကတော့ဖြစ်မလာသေးဘူးလို့အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကသုံးသပ်ကြပါတယ်။ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
ကျွန်တော်တို့လွတ်လပ်ရေးရတဲ့အချိန်ကစအခုထိပေါ့လေပြည်ထောင်စုမြန်မာနိုင်ငံတော့ခေါ်သေးတယ်ပြည်ထောင်စုပဲ။ဒါပေမဲ့နာမည်ပဲရှိတယ်တကယ်ပြည်ထောင်စုမဟုတ်သေးဘူး။ဒါဖြစ်လို့လဲဆိုတော့ပြည်ထောင်စုမှာပါဝင်နေတဲ့ကျွန်တော်တို့ပြည်ထောင်တွေဥပမာရှမ်း၊ကချင်ချင်းကျွန်တော်တို့ကရင်နီအဲ့ဒီဒီတွေကသူတို့မှာအရင်တုန်းကတကယ်လွတ်လပ်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်မှုနော်ကိုပိုင်ဖန်တီးနိုင်ခွင့်အဲ့ဒါတွေကိုသူတို့လုံးဝမရခဲ့ဘူးဒါကြောင့်မို့ပြည်ထောင်စုလို့တော့ခေါ်တာတိုင်းနိုင်ငံတပြည်ထောင်တည်းလို့ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အလားတူလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အတူကြာဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတူဖြစ်တဲ့မန်းပါခိုင်ရဲ့တူဒေါက်တာမန်းမြင့်ဆိုင်ကလည်းစစ်မှန်တဲ့ပြည်ထောင်စုလို့မခေါ်နိုင်သေးကြောင်းယူဆသူပါဒီအခက်ခဲကိုပြည်လဲစေဖို့ဆိုရင်နိုင်ငံရေးဆွေးနွေးမှုလိုအပ်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေအားလုံးညီညီညွတ်ညွတ်နဲ့ပါဝင်ကြဖို့လိုအပ်တယ်လို့ထောက်ပြခဲ့ပါတယ
်အောင်ဆန်းစုကြည်ကစစ်ရင်အရန်ကောင်းနေစေနာအရန်ကောင်းနေတိုက်ပြီးတကယ်ချစ်တဲ့ပြည်သူသူမျိုးမျိုးပဲပေါင်းဆောင်ကနေတိုက်ခိုက်နေကြတယ်လူတွေကတော့ကို့အကြံတဲ့ကို့ဘောလေကို့နိုင်ငံရေးခံယူချက်နဲ့ကို့အတွက်ပဲကို့ကြည့်တဲ့လူတွေလည်းရှိတယ်အဲ့ဒါပဲတစ်ဖက်ဆောင်နင်းပြောတဲ့လူတွေလည်းရှိတယ်အဲ့ဒီလူတွေကြားထဲမှာအောင်ဆန်းစုကြည်ကလှုပ်လို့မရဘူးပြည့်နေတယ်အကယ်သူကအကယ်တကယ်လားအဲ့ဒါတွေကိုရုံးထွက်ပြီးတော့ပြည်သူကလည်းဝိုင်းပြီးဖိအားပေးပြီးတော့သူလှုပ်နိုင်ရင်တကယ်ဖြစ်သွားမယ်အကွာသူလုတ်သည်မအကောင်ထဲမပေါ်ဘူးဘာလို့ဆိုတော့ဆန့်ကျင်တာတွေအတွင်းကနေနှိုက်ပြီးတော့တခါလေဟိုရှောက်ရှုပ်နေတာတွေကတပုံကြီးရှိသေးတယ်အဲ့ဒါတွေကိုရှင်းနိုင်ရင်တော့တကယ်အင်မတန်ပျော်စရာကောင်းနေပြီတော့သူကြီးဖြစ်ပ
ါလက်ရှိမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးတဲ့နောက်သူ့ဖခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်ကတိုင်းရင်းသားခေါင်းဆောင်တွေစုပေါင်းပြီးချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ကိုသူ့လက်ထက်မှာဆက်လက်အကောင်ထဲဖော်ဖို့ကြိုးပမ်းနေတာပါဒါကြောင့်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအပြစ်ခတ်ရစဲရေးကနေတဆင်ငိမ့်ချရေးစပွဲဝိုင်းစီတက်လန်းနိုင်ဖို့အတွက်27ရာစုပင်လုံညီလာခံကိုစတင်ခဲ့တာလည်းဖြစ်ပါတယ်။ဒ ဒါပေမဲ့လည်းအဓိကကြတဲ့စစ်တပ်ကသဘောထားမပြောင်းလဲတဲ့ရွေးကတော့အောင်မြင်စွာဖော်ဆောင်နိုင်မယ်လို့မယုံကြည်ကြောင်းမစ္စိဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သားဦးခေါ်ထောင်းကသုံးသပ်ပါတယ်
။ကျွန်တော်ကအသိမထင်ဘူးဘာလို့လဲဆိုတော့အခုကစစ်တပ်နဲ့တို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်းသေးတော့လေတို့အာနာစစ်တပ်ကတဝက်ဒီ NLD ကတဝက်လူပေါ်လေအဲ့ဒါတို့ဒီစစ်မှန်နဲ့အာနာအပြူဝကူ NLD ကမရသေးဘူးပထမချက်ကနောက်ဒုတိယအနေနဲ့အဲ့လူမရတော့သူကလေလောက်ပိုင်ခွင့်အာနာကိုသူကထိထိရောက်ရောက်မတွန်းနိုင်သေးတော့ဒီတိုင်းတာအမြင်ပေါ်မှာလေပဲဒီစစ်တပ်ကအမိနဲ့ NLD ရဲ့အမိနဲ့တွဲတွဲနေတော့ဒီတိုင်းသားဒီအနေနဲ့လေဒီစစ်မှန်တဲ့ခွင်ကြီးကိုတော့ရဖို့ခက်နေတယ်လို့ကျွန်တော်မြင်တယ်
။ဒီကနေ့ကြားရောက်တဲ့290မြောက်ပြည်ထောင်စုနဲ့အခမ်းအနားကိုပင်လုံမြို့မှာကျင်းပဖို့ရှိပြီးတော့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့ခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြဖို့ရှိပါတယ်။ဒါ့အပြင်ဗိုလ်ချုပ်အောင်ဆန်းပင်လုံညီလာခံကိုတက်ရောက်ခဲ့စဉ်တုန်းကစာဖတ်ခဲ့တဲ့ညောင်မင်းအောင်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားများရဲ့ငြိမ်းချမ်းရေးစကားဝိုင်းကိုကျင်းပသွားဖို့ရှိတယ်လို့လည်းမြန်မာသမ္မတရုံး Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာပြည်ထောင်စုနဲ့ခန္ဓာတွေကိုဆက်လက်ကျင်းပနေတဲ့အချိန်မှာပြည်ထောင်စုနဲ့ပတ်သက်ပြီးတော့ပြည်ပရောက်တိုင်းရင်းသားတချို့ရဲ့အမြင်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။မန္တန္တာချန်ကတင်ဆက်ထားတာဖြစ်ပါတယ်။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာပေးဖို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်ရှင်။ဖုန်းနဲ့ဒါရိုက်ဆက်သွယ်လို့သူတွေကတော့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ဆိုနိုင်ပါတယ်။အခုဆက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။အနောက်တိုင်းဒီမိုကရေစီနိုင်ငံနဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေကိုရယူတဲ့နေရာမှာဆင်းရဲတဲ့နိုင်ငံတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားလာတဲ့အကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
မဆီဆိုရခင်မှာပြပအကူအညီအများဆုံးပေးသူဟာတရုတ်ထိုင်းနဲ့ဂျပန်ဖြစ်ပြီးကိုနီကိုဟာနဲ့ကူညီတာမျိုးဘူဝါဒသဘောတရားထုတ်ပြန်တာမျိုးမရှိသလောက်ဖြစ်ပါတယ်။ဒါပေမဲ့ OEDC ကအနိုင်တန်းဥစုကတော့သူတို့သတ်မှတ်တမ်းနဲ့မူနဲ့ညီမှနိုင်ငံခြားအကူအညီပေးနေတယ်လို့မြင်ပါတယ်။ဒါကြောင့်နိုင်ငံခြားအကူအညီထိရောက်စွာပေးနိုင်ဖို့အတွက်2005မှာ Paris သဘောတူချက်ကိုရယူပါတယ်။အဲ့ဒီတုန်းကဗမာအစ်အစိုးရကိုစီရင်သွင်းတာမဟုတ်ပါဘူး။ပို့ချုံမှုကြီးတန်းရွှေကလည်းပြင်မနာကြက်ပြေးမှနေပြီးတော့တိဆောက်ဖို့သာစိတ်ဝင်စားပါတယ်။ပဲရစ်သဘောတူညီချက်မှာအခြေခံပြီး2008အက္ခရာသဘောတူညီချက်2017ဘူဆန်သဘောတူညီချက်စတာတွေကိုရယူတာမို့အနောက်တိုင်းအကူအညီရယူလို့တဲ့နိုင်ငံဟာဒီမူဝါဒတွေနဲ့အညီလုပ်နိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ဦးသိန်းစိန်အစိုးရကလည်းဒီသဘောကိုလိုက်ပြီး2023ဇန်နဝါရီမှာနေပြည်တော်သဘောတူညီချက်ကိုကျင်းပပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လာရင်အယတအဖွဲ့နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုင်ပင်ဆွေးနွေးဖို့အစိုးရမှတာဝန်ရှိလာပါတယ်။ဒီမိုကရေစီဓလေ့ရှင်သန်ရေးညီညာရေးတရားမျှတစွာဖွံ့ဖြိုးရေးနဲ့တည်သာမြင်သာရေးစတာတွေကိုဦးစားပေးဖို့တာဝန်ရှိပါတယ
်။ပဲရစ်မူဝါဒအရအကူအညီယူတဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲဖို့လိုပါတယ်။စီယံမှုကြဆင်းရဲနဲ့မညီမျှမှုရော့ပါရေးစီမံကိန်းတွေမှာထွက်ပေါ်လာတဲ့ရလတ်ကိုအဓိကထားပါတယ်။စီမံကိန်းအကောင့်ထယ်ဖော်စဉ်အတွင်းမှာတိုးတက်မှုကိုစောင့်ကြည့်နိုင်ဖို့လိုပါတယ်။အလှူရှင်နိုင်ငံတွေဟာဖွံ့ဖြိုးမှုမိဖက်နိုင်ငံတွေဖြစ်လာပြီးအပြန်အလှန်နားလည်မှုအပြည့်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အမျိုးသားဖွံ့ဖြိုးရေးစီမံကိန်းရေးဆွဲရမှာအယက်သားအဖွဲ့အစည်းနဲ့လွှတ်တော်ပါဝင်လာအောင်အစိုးရကကြိုးပမ်းရပါလိမ့်မယ်။ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေကလည်းအစိုးရစွမ်းရည်တိုးတက်လာရေးနဲ့တာဝန်ခံမှုရှိရေးအတွက်ကူညီရမယ်လို့ဆိုပါတယ်။ဦးသိန်းစင်ရဲ့ပြုပြင်ရေးအစီအစဉ်မှာငြိမ်းချမ်းရေးနဲ့အစိုးရစွမ်းရည်မြင့်တင်ရေးကိုအစပြိုးသွားတာတွေ့ရပါတယ်
။မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့အရေးမှာအစိုးရရန်တရားကိုဘယ်လောက်ပြုပြင်နိုင်သလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အလှူရှင်နိုင်ငံတွေကယူဆပါတယ်။နှစ်ပေါင်းများစွာအကျင့်ပြက်လာတဲ့အစိုးရရန်တရားကိုလို့ရခိုင်ရှိလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားလာကြပါတယ်။အရင်ကတော့အသက်ပညာအကူအညီပေးတာမျိုးသာရှိပါတယ်။အခုတော့ကိုယ်တိုင်ပြဿနာဖြေရှင်းနိုင်အောင်စွမ်းရည်မြင့်တင်ဖို့ capacity development ကိုအဓိကထားလာကြပါတယ်။ Soin Pibu Totayego, a digbe, a mumu puso jara, she be me, Nanganja, a kuni, Pibu, Mado, Soin, she lao, Nanganjaga, Wayo, Kunibu, Pibare. Ganda Bazo, Soin, Midden Yene, come on the Ochi Yisene, Titanya, don't do anybody.
Paris ne Busam, who are Arima Pobiare, Mimi Kurai, Siman Gain Yiswe, a counter for Yeke Sama. ပြည်တွင်းအဖွဲ့အစည်းတွေရဲ့လုပ်ရည်ကံရည်ရှိမှုဟာအဓိကဖြစ်ပါတယ်အဖွဲ့အစည်းတွေစွမ်းရည်မရှိတဲ့အတိုင်းပြည်မှာကိုယ်တိုင်စီမံကိန်းချပြီးအကောင့်ထဲပို့နိုင်အောင်နိုင်ငံခြားကကူညီရမယ်ဆိုတဲ့သဘောဖြစ်ပါတယ်တိုင်းသူပြည်သားအကျိုးကိုထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်အစိုးရစွမ်းရည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ်နိုင်ငံသူနိုင်ငံသားတွေလုပ်ရည်ကံရည်ရှိလာစေ ရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ Paris Accra နဲ့ Busan သဘောတူချက်တွေမှာအလေးပေးဖော်ပြထားပါတယ်
။ကမ္ဘာပေါ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တွေကလည်းနိုင်ငံစွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးပြီးအကူအညီပေးကြပါလေ။အစိုးရရန်တရားဟာစစ်ဘုဟောင်းနဲ့စစ်ဘုတွေကြီးစိုးရနေရဖြစ်လို့ပြည်သူအကျိုးပြုစီမံကိန်းရေးဆွဲဖို့အခက်အခဲရှိပါတယ်။အမိတ်နာခံဖို့သာအဓိကထားလာတဲ့ဝန်ထမ်းတွေဟာပြဿနာဖြေရှင်းနိုင်တဲ့စွမ်းရည်ကိမဲ့နေတာမို့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ကြောင်းဦးသိန်းစင်ကလည်းအတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုအစီအစဉ်တစ်ရောက်အောင်မြင်ရေး2013နေပြည်တော်သဘောတူချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းကချမှတ်ထားတဲ့စည်းကမ်းနည်းလမ်းတွေကိုလိုက်နာရတာများပါတယ်။အခုနောက်ဆုံးချမှတ်တဲ့စီမင်းကတော့နိုင်ငံများအကူအညီလက်ခံတဲ့တိုင်းပြည်မှာစွမ်းရည်ရှိဖို့ဖြစ်ပါတယ်။စွမ်းရည်ရှိတဲ့နိုင်ငံကသာဖွံ့ဖြိုးရေးစီမံကိန်းရေးဆွဲအကောင့်တွေပေါ်နိုင်စွမ်းရှိမယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရင်ဆိုင်ခဲ့ရတဲ့စွမ်းရည်ဖွံ့ဖြိုးရေးပြဿနာကို NLD အစိုးရဆက်လက်ရင်ဆိုင်နေရပါတယ်။အနည်း90စွမ်းရည်ကင်းမဲ့လာတဲ့အဖွဲ့အစည်းတွေကို9နှစ်အတွင်းစွမ်းရည်ရှိလာအောင်လုပ်ဖို့ပဲဖြစ်ပါတယ်ခင်ဗျာ။
ကိုကျော်သိန်းနဲ့ဦးအောင်ခင်တို့တင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်နေကိုနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချနေပေးနေသလို VOA အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာစီစဉ်နဲ့မကြေးမုံရဲ့အင်္ဂလိပ်စာစီစဉ်တွေကိုလည်းရုပ်မြင်သံကြားကနေတဆင့်ကြည့်ရှုလေ့လာနိုင်ကြပါတယ်။ VOA ကထုတ်လွှင့်နေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကိုတော့ညနေပိုင်း Radio စီစဉ်တွေပြီးပြီးချင်းည9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။အခုဆက်လက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာစီစဉ်ကိုနားဆင်ကြအောင်ပါရှင
်လာမယ့်အင်္ဂါနေ့ဖေရီလာ6ရက်နေ့ဟာ Valentine's Day ဖြစ်တဲ့အချိန်အသင်းလုံးလို့ဒေးရတဲ့ Heart ကိုအခြေခံတဲ့ EDM အသုံးတွေကိုတင်ပြပေးမှာမို့ခုပထမဦးဆုံး
HeartAnd soul.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက H-E-A-R-T, heart ကအသဲနှလုံး။ S-O-U-L, soul ကဒီနေရာမှာအသက်ဝိညာဉ်ဖြစ်ပြီးစကုခွန်ရဲ့လုံးကအဓိပ္ပာယ်ကတော့အသဲနှလုံးနဲ့ဝိညာဉ်ဖြစ်ပါတယ်။ idiom ဆိုတဲ့တော့ဝိုက်အဓိပ္ပာယ်ကတော့ဒီနေရာမှာအသဲရောအသက်ရောဆိုတော့နှစ်နှစ်ကာကာရနှုံးပြည့်ခံစားချက်ဒါမှမဟုတ်အခရာအချဆုံးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ဂျော့ရှ်ဝီးပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mr. and Mrs. Smith just celebrated their golden wedding anniversary. They are happily married and love each other with heart and soul.
Mr. and Mrs. Smith တို့ဇနီးမောင်နှံဟာသူတို့ရဲ့ရွှေတုမင်္ဂလာပွဲကိုမကြမီကပဲဆင်နွှဲခဲ့ကြတယ်။သူတို့အိမ်တော်ကြီးကလည်းစိတ်ချမ်းသာစရာဖြစ်တယ်လို့တူဘော်တူလေအသက်တမျှချစ်ကြတယ်လေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Mr. and Mrs. Smith just celebrated their golden wedding anniversary. They are happily married and love each other with heart and soul.
ကုဒုတိယတင်ပြပေးမယ် idiom အသုံးကတော့
Eat your heart out.
ဖြစ်ပါတယ်။စာလုံးပေါင်းက EAT eat ကစာရာ YOU ရယောဂသင်ရဲ့H-E-A-R-T, heart ga athen nalong. O-U-T, out ga di niya ma, kriya hui tithana, adverb phe, thong thabi adebiyam yu shi baare. Di niya ma ro, gong khan dwaare adebiyam yao baare. ဒါကြောင့်စကူခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့အသေးကိုကုံသွားအောင်စားပစ်လိုက်တာပေါ့ EDM ဆိုတဲ့သဝိုက်ဒီဘေကတော့စိတ်ထဲမှာနာနာကြီးကြီးခံစားရတာဝင်းနေချေခွဲလွတ်တာမနာလိုသဝင်တိုစိတ်ရှီလွန်းလို့ခံစားရတာမရနိုင်တာကိုဆွေးတမိမိနဲ့ခံစားရတာမျိုးစသဖြင့်အခြေအနေမှာဒီအသုံးကိုညှိညွှန်းသုံးနိုင်ပါတယ်တခါတရံလေလူတူဦးကိုမခံမရဖြစ်စေဖို့ပြောတဲ့နေရာမှာလေဒီအသုံးကိုညှိညွှန်းသုံးနိုင်ပါတယ်ဒီနေရာဖြစ်တော့မင်းမနာလိုဖြစ်ရင်လည်းဖြစ်ဖို့ sorry ပဲမင်းတော့ဆွေးဖို့ပဲရှိတယ်ဆိုတဲ့သဘောမျိုးနဲ့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Eat your heart out, my friend. Our team won the first prize.
မင်းမခံချင်အောင်ပြောရဦးမယ်တကယ်ချင်းငါတို့တင်ကပထမဆုံးရလိုက်တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Eat your heart out, my friend. Our team won the first prize.
Eat your heart out, idiom. နောက်အဓိပ္ပာယ်တစ်မျိုးကတော့စိတ်သိပ်ဆင်းရဲတာအသေးကွဲလို့ဆွေးတမိမိခံစားရတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary left John for another guy So John's eating his heart out wondering what he did wrong
Mary ကနောက်တရတွေ့လို့ John ကိုပြစ်သွားတယ်လေ John နဲ့သူဘာများအမှားလုပ်မိပါလေလို့တွေးပြီးဆွေးပြီးကြံနေလေရဲ့လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Mary left John for another guy. So John's eating his heart out, wondering what he did wrong.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
lose heart.
ဖြစ်ပါတယ်။စာလုံးပေါင်းက L-O-S-E lose ကဆုံးရှုံးတာ H-E-A-R-T heart ကအသေးနှုံးလို့ဖြစ်ပြီးစကူခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့အသေးနှလုံးဆုံးရှုံးတာပေါ့ idiom ဆိုတဲ့သဝိုက်ဒီဘေကတော့heart ကိုဒီနေရာမှာစိတ်ဓာတ်ဖြစ်တတ္တိအဖြစ်ရည်ညွှန်းသုံးတာဖြစ်တဲ့အတွက်ကြောင့် lose heart ကစိတ်ဓာတ်ကျတာအာရုံတာအာမရှိတာယုံကြည်စိတ်ချမှုယောနယ်လာတာကိုဆိုလိုတာဖြစ်ပါတယ်အလုတ်ကဖြုတ်ခံရတဲ့လူတူကိုအားပေးတဲ့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ please don't lose heart keep trying there will be other chances to get a better job
မင်းစိတ်ဓာတ်မကျပါနဲ့ကွာဆက်လက်ကြိုးစားပါပိုကောင်းတဲ့အလုပ်ရဖို့တခြားအခွင့်အလမ်းတွေလည်းပေါ်လာမှာပါလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Please don't lose heart. Keep trying. There will be other chances to get a better job.
Lose heart ဆိုတဲ့ idiom အသုံးမှာ your ကိုထည့်ပြီး lose your heart ဆိုပြီးတော့သုံးရင်အထေဘေကပြောင်းသွားပါတယ်။ကိုယ်အသေးကိုတခြားလူတူကိုပေးလိုက်တာဆိုတော့အဲ့ဒီလူပေါ်မေတ္တာရှိတာဖြစ်နိုင်တယ်လို့တခုခုကိုဆွဲမဲ့ခုံမင်းနှစ်သက်တာကိုလေညှိညွှန်းပါတယ်ဒီသုံးနှစ်ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe lost his heart to Mary 10 years ago when he saw her at a party they soon got married and now they have 3 kids
လူကြီးရဲ့ဆနစ်က Mary ကို Joe ကပါတီတစ်ခုမှာစတွေ့ခြင်းကပဲသူ့အပေါ်မြင်မြင်ကြီးမြတ်တာရှိခဲ့တယ်မကြမီမှာပဲသူတို့လက်ထပ်လိုက်ကြပြီးအခုဆိုသားသမီး၃ယောက်တောင်ရနေပြီလေလို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe lost his heart to Mary 10 years ago when he saw her at a party. They soon got married and now they have 3 kids.
ဒီတင်ပါ heart ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
heart and soul eat your heart out lose heart.
တို့ဖြစ်ကြပါတယ်။နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ပြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA ကနေတင်းငွေနေမနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့မနေ့ကတင်ဆက်သွားတဲ့ဒါရိုက်လီလိုင်းစီစဉ်မှာဗားရီဆွေးနွေးခဲ့လဲဆိုတာကိုနားဆင်ကြမှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကမှာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ 9.0 လိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာစနေနေ့ညမှာဆွေးနွေးသွားတဲ့တရားလီလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရမှုမဆူမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာတရံအနေကိုရန်တီတန်းနေဆမ်မိုးဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြည်ပြောင်းလဲအစီအစဉ်ရဲ့တစိတ်တပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟိုမှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်အဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြခြင်းပါတယ်တခုကတော့မေဖြိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အကောင့်မြင်တတ်ဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောချင်ပါတယ်ဝင်နဲ့လိုက်တဲ့သူကတော့တက်ကတူဝင်နဲ့ရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီခြင်းတော့မှန်ကန်တဲ့နီလန်းသုံးရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုံကူတွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်စသားတွေလယ်သမားတွေအတွက်ဆိုရင်တော့ပူတော်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han So ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်အလွတ်ချက်မှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ဟာလေးပါပါမယ်ဆိုပြီးတော့ကြိုပြောထားတာတော့နဲ့အအောင်မဖြေနိုင်ကြပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rino Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကွက်မဖြစ်နိုင်ခြင်းရှိပါတယ်ဒီစနစ်ကကောင်းတဲ့အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာတမတမတ်မရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ကျောင်းသားတွေနှစ်နာပြီလို့ပြောထားပါတယ်နောက်တယောက်ကတော့နေဝင်းလို့ရေးထားပါတယ်လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျော့နေကြတာစာမတက်သူများလာမယ်ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါပြောင်းလဲတည်နေတာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူးမပြောင်းလဲခဲ့ကြရင်ယထာကလေရင်တွေစားလှဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့ဆာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူတွေရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာမများအဖွဲ့ချုပ်ကဒုက္ခတာဆရာဥတ္တရရဲ့သဘောထားကိုသိကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီဆာမွေးစနစ်နဲ့တွားခဲ့တာအရေးစိတ်ဆိုးရလက်ထက်မှာလဲဟိုစဉ်းစားမပြတ်အကဲပြတ်ပညာရေးစနစ်ဆိုပြီးတော့တွားခဲ့တယ်။တွားပြီးတော့အဲကျွန်တော်တို့ဥသိရှင်ဆိုရလက်ထက်တဲ့အချိန်မှာပဲ၄ရက်နဲ့၈နာရီဟိုစာမူးပဲပြန်စမယ်ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်။အဲ့တော့ကုစားတဲ့စနစ်ဆိုပြီးတော့နောက်ဆက်တွဲစာမူးပဲကိုလည်းပြန်ဖြည့်ခိုင်းတယ်။အဲ့တော့ကျွန်တော်တို့စနစ်တစ်ခုကနေစနစ်ဟောင်းတစ်ခုကနေတစ်တစ်ခုပြောင်းတယ်။ဟိုအကောင့်နဲ့ဆိုတော့ရှိမှာပေါ့နော်။နံပါတ်၁ဒီစနစ်ကနိုင်ငံတကာမှာကျင့်သုံးတာဆိုတော့ကျွန်တော်တို့မြင်ပွားစရာမဖြစ်ဘူး။တင်တန်ကောင်းတယ်ဆိုတာလည်းလက်ခံတယ်။ဒါမဲ့ဒီချက်ကိုစဉ်းစားရင်ကျွန်တော်တို့ဆက်ဆက်မကြီးရဲ့အစွမ်းက code of conduct ပေါ့နော်ဟိုကုကျင်တရားကိုကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်အဲ့တော့ဆက်ဆက်ပတ်တော်တော်များများကျွန်တော်တို့ကိုယ်တိုင်လည်းဆက်ဆက်မကြီးဖြစ်နေတယ်ဒီသူရှင်းနဲ့မကင်းနိုင်ကြဘူးကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ပါဝင်ဘူးပေါ့နော်အဲ့တော့ဘာဖြစ်လို့ဖြစ်တယ်လဲဆိုတော့ကျွန်တော်တို့ကနံပါတ်1စာဝတ်နေရေးဆက်ဆက်မကြီးရဲ့စာဝတ်နေရေးအဲ့တော့ဗမာဇာကပုံများပြောမယ်ဆိုရင်တော့ဟောပေါ့နော်ဟိုဆရာဆိုတာဝါဒနာစီရနာအနစ်နာအဲ့တော့စီရနာလည်းရှိတယ်ဆရာကြီးကဝါဒနာလည်းရှိတယ်အနစ်နာကြီးလည်းအချင်းချင်းခံရတယ်နောက်ဆုံးတော့စားစရာမရှိတဲ့အချိန်ကြီးမှာလာဆန်နေမလောက်တဲ့အချိန်ကြီးမှာဆောနာပြောတယ်လို့ပေါ့နော်ဟိုလုံမီလုံရလေးတွေကိုလုတ်ခဲကြတာပေါ့နော်အဲ့တော့ဒါတွေကိုကျွန်တော်တို့ကအဓိကဘာဖြစ်မလဲဆိုတော့ဆက်ဆက်မတွေရဲ့စာဝတ်နေကြီးကိုဖုလုံအောင်လုပ်ပေးရမယ်ဆက်ဆက်မတွေကိုလာဆန်နေဥပမာမူလတန်းပြတယောက်ဆိုရင်ကျွန်တော်တို့က ဒီဟိုဝင်နှန်းအပိုင်းမှာငယ်တန်းစည်းတယောက်နဲ့နားစားတော့ညီတယ်တသိန်းခွဲလောက်ပဲရတယ်အဲ့တော့ဒီဆက်မှာမိသားစုကစုကတသိန်းခွဲနဲ့ဘယ်လို့မှမစားနိုင်တော့
အ
ဲ့တော့တူတူရှင်ဘူးပဲအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစနစ်ကအရန်ကောင်းတယ်ဒါပေမဲ့ဆက်ဆက်မတွေကိုလိုက်နိုင်မှုတော့ဆက်တခါတည်းတပြိုင်တည်းလောက်ရမှာပေါ့နော်ကျွန်တော်တို့ကဒီဘက်ကဟိုစနစ်ကိုလည်းပြင်မယ်ကျေးဇူးမရဘူးလေအစောနာပေါ့နော်ဆက်ဆက်မရဘူးလူအချက်အခြေခံအဆောက်အဦကိုလုံးလည်းဖြည့်ဆည်းပေးမယ်ပညာရေးဘတ်ဂျက်ကိုလည်းကျွန်တော်တို့ကဟိုအတိုင်းတာတစ်ခုထိပေါ့နော်ဟိုအများဆုံးမသုံးနိုင်အောင်ကျွန်တော်တို့ကဘတ်ဂျက်ကိုဟိုတိတိတသာပို့တိုးပေးရမယ်ဒါမှအောင်မြင်မှာပေါ့နော
်
နေမို့ဆိုရင်တော့ဟိုအရင်စစ်အစိုးရလက်ထက်ကလည်းလုပ်ခဲ့တယ်ဒါကြီးကမအောင်မြင်ဘူးမအောင်မြင်မဲ့တော့ကျွန်တော်တို့ကဒီကဟိုတက်တော်ဝင်ထမ်းမှာတော့တိတိတသာဖြစ်ကုန်တာပေါ့လေအဲ့တော့အခုဆက်ဆက်မရကြီးကလည်းပြောင်းလဲဖို့ဟိုကျင်းနေစိတ်ကတော်တော်များများရှိပါတယ်ကျွန်တော်တို့ဒီမှာဟိုစာပေဒီပိုင်းကောက်ကြည့်တော့
ကျွန်တော်ဟိုဒီဟာဟိုလေအကြောင်းအရာကိုကျွန်တော်တစ်ခုရင်းလိုက်ကျွန်တော်တို့ဟိုအလှည့်ကျနည်းနည်းလေးဆွေးနွေးကြပါတယ်ဆရာအဲ့တော့အခုကျွန်တော်ဟိုဒေါ်တူတူမာကိုလည်းကျွန်တော်အလှည့်ပေးကြပါတယ်ဟိုဒေါ်တူတူမာတော့ဒီပညာရေးစနစ်ပြုရင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကိုရဲ့ NNEI ရဲ့အတွင်းရေးမှူးတာဝန်ယူထားတဲ့ပုဂ္ဂိုလ်ပါဆိုတော့ဆောစောကဆရာဦးတူတာလည်းပြောသွားတယ်ဒီကိစ္စတွေကဒီအရင်စစ်ဆိုးကလက်ထက်တုန်းကလည်းဟိုစမ်းသပ်တဲ့အစီအမျိုးမှာလောက်ခဲ့ဘူးလားရှိပါတယ်ဒါပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဆိုတော့အခုချိန်မှာရောအောင်မြင်နိုင်တဲ့အခြေအနေမျိုးရှိရလား
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်တို့ဒီစာမွေးစနစ်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တော်တော်များများပေါ့နော်ဟိုဒီကျွန်တော်တို့ဟိုတုံးသက်ပြီးပြောနေကြတော့စာမွေးစနစ်ကကြောင်းမှုလို့ရပေါ့နော်ဆရာအဲ့တော့စာမွေးစနစ်ကကြောင်းမှုလို့တော့အခုဒီအခုပထမတန်းအနေနဲ့ဝဘာတန်းဒီကျောင်းသားတွေဒီအောင်ရှုံးကိုကအတန်းတင်တဲ့စာမွေးရလက်တင်တဲ့မဆုံးဖြတ်ဘူးပေါ့နော်အဲ့ဒါအခုသူစနစ်တည်းကြောင်းမှာပေါ့နော်ဆရာအဲ့တော့ကျမတို့ဒီဟာကျမ်းမြင့်မို့ခြေခင်အားဖြစ်တော့ကျမတို့အနေနဲ့အဲ့ဥစားကိုတူဆိုတယ်ဘာလို့လဲဆိုတော့ဆောင်းမဲစနစ်ကိုစပြီးတော့ပြောင်းတယ်လို့ပြောင်းမယ်ဆိုတဲ့ယူဆထွက်လာတာပေါ့နော်ဒါပေမဲ့ကျမတို့တခုတတိထားပြီးတော့ကျမတို့ဟိုပြောချင်တာကတော့ရှေ့ဆရာအဲ့ဒါကတော့အဲ့ဘယ်လိုပြောင်းမှာလဲပေါ့ဆာမီဝဲရဲ့အယူဆကိုဘယ်လိုပြောင်းမှာလဲပေါ့ကျမတို့နားလေတာဆရာမဆာမီဝဲစစ်တာဘာလို့စစ်တာလဲပေါ့ဆရာအမကလေးတွေရဲ့အမဖုံမျိုးမှုကလေးတွေရဲ့ဟိုတက်မြောက်မှုကလေးတွေရဲ့အရေးချင်းအဲ့လိုစစ်တယ်ဆိုလို့ချင်းအဲ့ခုနဆရာသုဒ္ဓပြောရထင်ပါတယ်နည်းငယ်ပါသွားတယ်လို့တွေ့ရအခုပြောင်းမယ်ဆိုတော့အဲ့ပြောင်းတာကိုပံ့ပိုးပေးနိုင်တယ်လေကျမတို့ဒီပေါ့နော်ဟို
support
environment တစ်ခုကိုတော့ကျမတို့ရအောင်လုပ်ပေးရလိမ့်မယ်ဆရာအဲ့ဒါတွေမပါဘဲနဲ့တော့ဒီအကြောင်းလေးကမအောင်မြင်နိုင်ဘူးပေါ့နော်ဆရာ
အ
ဲ့တော့အခုသူစာမေးဝဲမရှိဘူးလို့တော့သူပြောတာမဟုတ်ဘူးလို့ကျမတို့တွေ့တယ်ဟိုသူကဟိုအဲ့လိုနီးတွေနဲ့အအောင်မပြီးတော့အခန်းဆုံးမှာနှစ်ဆုံးဟိုသူတို့ပြောင်းလိုက်တဲ့ဟာတော့အဆုံးသတ်စစ်ဆေးတာလေးတစ်ခုထဲနဲ့တော့သူတို့ကအောင်မပြီးတော့ဘူ
းဒီကြားထဲမှာကလေးတစ်ခုနဲ့တော့ဆုံးဖြတ်မပေးဘူးဆိုတဲ့ပုံ
ဆန်းစစ်ပြီးတော့သွားမလို့ပြောအဲ့ဒီဟာဆိုဘယ်လိုပုံစံဆန်းစစ်မလဲဆိုတော့ကျွန်တော်တို့သိချာမသိသေးဘူးပေါ့နော်အဲ့ဒါကြောင့်ဟိုပြောင်းသွားတဲ့ဟာကိုတော့တူဆိုရဲပြောင်းမယ်ဆိုတော့ဒါပေမဲ့ပြောင်းပုံပြောင်းမင်းနဲ့ပြောင်းတဲ့အယူဆမှန်ရဲ့လားဆိုတော့ကျွန်တော်မသိသေးတဲ့အတွက
်
နည်းနည်းကျွန်တော်တို့သုံးသပ်ရရင်ခက်နေပြီဆရာအဲ့ဒါတော့ပြောချင်တယ်ဆရာ
ဟုတ်ကဲ့နောက်တစ်ခုကလည်းဟိုအရင်တော့ကလည်းစမ်းသပ်ခဲ့ဝင်မအောင်မြင်တာတွေရှိရဲဆိုတော့ဟိုစနစ်တစ်ခုနဲ့တစ်ခုမှာတော့ဟိုအကုန်လုံးကတော့ဟိုပြည့်ပြည့်စုံမှာမဟုတ်ဘူးဆိုတော့အားနှဲ့ချက်အားသာချက်တွေလည်းရှိမှာပဲဒီနေ့မှကျွန်တော်တို့ဒီဘန်ကောက်တက်သူကဒီဆီယမဒေါ်နင်းပွင့်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုထိုင်းနိုင်ငံမှာနှစ်ပေါင်းများစွာဒီပညာရေးအတွေ့အကြုံရှိခဲ့ဘူးတဲ့ပုံကိုတရားလည်းဖြစ်တယ်ဆိုတော့ဒီကျွန်တော်စနစ်သစ်အောင်မြင်ဖို့ဆိုရင်ဘာတွေလိုမလဲဒီဟိုထိုင်းနိုင်ငံမှာဟိုကြုံရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးဆီယမရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
โอเคว่าโหเนี่ยจ๋าที่จบแล้วเลยไม่อยากอ่ะอูท้ายมาลงตัวปงจังก็ไม่แน่นะมาลงตัวสัวลงว่าတော့บ่รู้บ่เข้าป่าวคือว่าคิดมาတော့นี่เจ้าเนี่ยสัวก็ดาคิดสักนี่ไม่ทันมาว่ะคือเลยธรรมดามาชื่อโหสาติงได้ไซส์ปอนเนาะคุณน่ะลงว่า performance base ကိုပါပြီးတော့အမှတ်ပေးပြီးတော့ဟိုပတ်တိုင်းပတ်တိုင်းလေးဒီလေးဒီเจ้ามาရဲ့ performance ကိုအမှတ်ပေးသွားပြီးပေါင်းလာရင်ဟာမျိုးကြတော့ဆောင်းမွေးကြည့်တာမလို့ update ဆိုတာမှတ်ပါလေအဲ့တော့ကျမတို့တန်းဒီမှာ class အရန် site ကကြီးပါတယ်။တောင်းသားဦးအများကြီးကိုဆရာတယောက်ကဟို performance page ကိုအကုန်လုံးလုပ်ဖို့ဆိုတာကဟို fair ဖြစ်ဖို့ဆိုတော့လေးဖြစ်ပါလိမ့်မယ်။နောက်တစ်ခုကလည်းဟိုခေါင်းရိုးကျိုးနေတဲ့ပုံစံတစ်ခုအနေပြီးတော့ဖြည်းဖြည်းပြောင်းဆိုတဲ့အခါမှာကျမထင်တယ်ဟိုစုတ်တာပြက်တာပေါ့နော်။ဥပမာ sample clinic ကိုတရားရကိုင်းလုံးစစ်နေရတယ်ဆိုတော့ကျမက60ရာခိုင်နှုန်းလောက်ကိုလျှော့လိုက်50ပုံပေါ့60လောက်လိုက်မယ်။ဒါနဲ့60ရာခိုင်နှုန်းနဲ့မှဥပမာတော့ကျောင်းသားတွေကကိုယ်ပင်နဲ့ဆိုင်ရာဗကြောင့်တူရလေဟိုလူလောကကြီးလူပေါင်းကြီးဘယ်လိုအကျိုးပြနိုင်လဲဆိုတော့ living back to the society ဆိုတော့ဒီပေးလို့ဟောတကယ်လို့ပြောင်းချဖို့ပြက်ကိုအမှန် 10% လောက်လုပ်နေကျောင်းသားတွေ creative project လုပ်ခိုင်းနေအဲ့ environmental awareness run လို့ပေါ့နော်အဲ့တော့ biodiversity ဆရာမလည်း environmental awareness မှာ bio နဲ့ပတ်သက်လို့ပြောမယ်ဒီနောက်လူပေါ်ဆိုင်ရာဆိုင်ရာပေါ့ english နဲ့ဆရာမလည်းဒီ environment နဲ့ပတ်သက်တဲ့ဟာတွေကိုကျောင်းသားတွေခန်းထဲမှာ presentation ပြန်လုပ်ခိုင်းတယ် ဟိုအမြင်ချင်းပြည်နေပေါ့ဆိုတော့အဲ့လိုကတော့ critical thinking နဲ့ analytical thinking တို့ကတော့ temptation ဒီလိုဟိုပထမဆုံးပေါ့နော်ဟို class မှာအကြောင်းသားရဲ့ motivation ကဘယ်လောက်ရှိလဲ individual သူကတယောက်တည်းအရန်တော်နေတယ်ဒါနဲ့အရန် selfish ဖြစ်တယ်ဆိုတော့တောင်းတာနဲ့နည်းနည်းနှီးတဲ့တောင်းတာနဲ့ရက်ရက်ခေါ်တာမျိုး teamwork နဲ့ project တို့အဲ့ဒါမျိုးလေးတွေကျွန်တော်ဟိုကတော့ responsibility ပေါ့နော် self responsibility ဆိုတဲ့အသိစိတ်မျိုးသွားအောင် good citizen ဆိုတဲ့ sub project မျိုးကိုကျွန်တော်ချင်တယ်အဲ့ဒါကို10% 10% 10% ပေါ့နော်အဲ့ဒါမျိုးလေးကို 40% လောက်လုပ်ပြီးတော့ somewhere to make 60% 60-50% ပေါ့အဲ့လိုလေအရင်ပထမအစမှာလုပ်ကြည့်ရင်ဒီလိုမျိုးလေဒီမှာစကြတော့ဒီမှာလေဒါပြလို့ဆိုတော့ဒီနောက်လေမျိုးပေါ့ဆရာမကြီးကိုရင်ကကဒါဟို performance ကိုလို့ရှိဒီနာ subjective ဖြစ်တယ်ဒီနာဟိုအတိအကျထွက်လာခြင်းမှာထွက်လာမယ်နောက်တချို့သိပ်သွက်တဲ့တောင်းတာဆရာမကိုမျိုးပြန်ထုတ်တဲ့ခါမှာဆရာမကမကြည့်နိုင်ဘူးတောင်းတာကိုအမိုးထားတာလို့ပါလို့အများကြီးဖြစ်လာနိုင်ပါလေ
အ
ကြောင်းမလို့ဒီနောက်လေမျိုးပေါ့ဟိုချက်ချက်တဲ့တောင်းတာချက်ကိုလည်းခဏသိတဲ့ဆက်မှတ်ရဲ့ project ကြီးအဆုံးကြီးပေါ့နော်။ဒီမှာစာရင်းစာကုန်းကျန်တဲ့ကြံရည်ရတော်ရဲ့ solution နဲ့ခုနကစပန်းစကားပြောတာတော်ရဲ့ solution နဲ့သူရဲ့ multiple intelligence ကြီးကိုကြွားနောက်လုပ်ပြီးနေတဲ့ project ကြီးပေါ့။အဲ့ဒါမျိုးကို10% 10% လို့40%လောက်ထားမယ်။အဲ့ဒါမျိုး class motivation ပေါ့။တောင်းသားရဲ့ဟိုတက်တက်ကြွကြွအပူစင်းလေးကြီးကိုဆက်မှတ်လောက်ပြီးနေတယ်။ Someone submit ကိုလုံးဝကြီးစွန့်လွတ်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့အမှတ်တရရတိုင်းဆုံးတစ်ခုလေးကိုပြည့်နေအစားကနော်60ရာခိုင်ပေါ့သင်ဘဟုံ90ရာခိုင်ဆုံးလောက်ကိုအရင်ပထမအဆင့်လေးနဲ့ဆန်းကြည့်ဖို့ဒီမယ်လို့ချင်ပါလေ
။အ
ဲ့လိုကြောင်းတဲ့ခါမှာကနော် follow up research ပေါ့နော်။ဒီဟာကိုစောင့်ကြည့်နေ observe နဲ့ research တူပေါ့။ဘာလည်းများကြောင်းမှာပြည့်စုံရှိတယ်။ဆရာဆရာမတွေဗမာဆရာဆရာမတွေစစ်တမ်းကြည့်ဘယ်လိုပြုရမလဲဒီလိုချင်ရတူရှိတဲ့ခါမှာ observe အနေနဲ့ပေါ့။အဲ့လို think tank ကိုတန်းတစ်ခုလိုနေနေဒီ research နောက်က final solution နော်ဒီ outcome ဘယ်ဖြစ်လဲနောက်ကြည့်ရမှုရှိရဲဆိုရင်ပထမတစ်ဆင့်ပေါ့နော်ပြီးတော့မှနောက်တစ်ဆင့်ကိုဆက်စီးကြရဲ
ဟုတ်ကဲ့ကျမ
လုံးဝတရားရတိုင်းလုံးကြောင်းလာတော့အဆုံးချက်တစ်ခုတော့ကောင်းတယ်လို့ကျွန်မထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကိုနောက်ထပ်ဟိုပို့ထားတဲ့ဟို Facebook ကနေပို့ထားတဲ့ message တွေရှိပါသေးတယ်နန်းလောင်ကြီးဖတ်ပြပေးပါခင်ဗျာတချို့
ဟုတ်ကဲ့ပါရှင်အပထမဆုံးသူကတော့ကိုတက်နိုင်ပါကောင်းပါတယ်အေးပြက်ပင်ပန်းနေရတဲ့ဘဝကနေចောင်းသားចောင်းတွေလွတ်မြောက်ရင်ကျင်းတ်ပါပြီတဲ့ကျူရှင်စနစ်လည်းဖျက်သိမ်းပေးဖို့လိုပါတယ်ပိုက်ဆံမတနိုင်တဲ့ကလေးတွေနစ်နာတယ်ဆရာတွေကចောင်းမှာတေချာမသိမှုကျူရှင်ပဲတင်တယ်လို့ရေးပါတယ်နောက်တစ်ယောက်ကတော့ဇီဇဝါဆိုတဲ့သူပါတက္ကသိုလ်ဘွဲ့ယူတဲ့အဆင့်မှာတင့်နေတတ်တယ်နော်တဲ့အောက်ခြေကတော့တံတန်းပြီးရင်နောက်တံတန်းမြင်းပြေးတယ်လို့တက်လာပေမဲ့အောက်ခြေမှာအစာမကြေဘူးဆိုရင်တက္ကသိုလ်မှာစာမလိုက်နိုင်ပဲဘွဲ့ယူဖို့မလိုက်နိုင်မှာကိုဆိုလိုတာပါတဲ့ဘွဲ့နဲ့ဆုံးဖြတ်ပြီးတော့အီအချင်းမမင်းရင်လုပ်ငန်းခွင်မှာကိုရုကာယဖြစ်နေတတ်ပါတယ်တဲ့ရှင်နောက်တစ်ယောက်ကတော့ဆမ်မော်ပါသူကတော့ကြိုက်တယ်ဒါမှကလေးတွေရဲ့အနာဂတ်တောက်ပမှာအခုကလေးတွေကဆရာဆရာမတွေတင်တဲ့ကျူရှင်တက်ရင်တက်မတက်ရင်အပြင်ကကျူရှင်တွေတက်ပြီးအလွယ်လိုက်နေကြတာဆရာတွေကလည်းဆမ်မဝဲနီးမှဒါချက်ဆိုပြီးတော့ပေးကြတယ်တဲ့ကလေးတွေကိုဖိဖိစီစီမတင်ကြဘူးလို့ရေးပါတယ်ရှင်နောက်ဆုံးတစ်ယောက်ကတော့မျိုးကျော်ပါသူကတော့ကျောင်းသားတွေအတွက်စနစ်မပြောင်းခင်ဆရာဆရာမတွေကိုအရင်ကြက်မှတ်ဖို့လိုမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုဆွေးနွေးပွဲမှာပါဝင်ဖို့ဆိုပြီးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဒီဟိုဝါရင်ရှင်းနေပြီဖြစ်တဲ့ဦးကျော်လင်းပါဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်က62ခုနဲ့ကျွန်တော်ရန်ကုန်တက္ကသိုလ်မှာအင်္ဂလိပ်စနစ်တိုင်းပေါ့ဗျာအမပြေစနစ်နဲ့လာခဲ့တယ်နောက်အင်တာမီဒီယက်ခေါ်တဲ့ဥပဇာတန်းနဲ့ငယ်ပေါ့ဆနစ်ကမ်းပေါ့အဲ့ဒီကြမှာအတန်းကြီးခွဲတယ်တိတ်ပန်လိုက်ဥပဇာလိုက်ခွဲပြီးအဲ့ဒီကြမှာ BSC ရဲ့ engineering နဲ့ medical ကိုခွဲသွားတယ်အခုကျတော့ခရီးတွေဆယ်တန်းနဲ့တခါတည်းမြေပြူဆံများနဲ့ပတ်စံတက်နေပြီးအဲ့ဒါလှိမ့်ပြီးတော့၆ပေါ်သွားဂုံလူယူဆောင်းဝင်ဖွဲ့တွေယူပြီးတော့ဆောင်းဝင်လည်းလုံးမစားဘူးအစိုးရဖြစ်ပါဖြစ်အဲ့ဒါတိတ်ပြီးတော့ဘာမှမအယုံဆိုးရတာပတ်စံရှိတဲ့လူတွေကပညာရုပ်လာပြီးဖြည့်ဆည်းလို့ဖြစ်နေအဲ့ဒီပုံမှာဆရာမတွေကအကျင့်ပြအဲ့ဒီလိုအခြေအနေမှာခုနကပြောပဲဒီ A+ B+ ရေလို့လာလို့ရှိရင်တော့ကျွန်တော်အချွေဒုက္ခပေးသလိုပဲဒီခက်တက်ကလည်းဒုက္ခပေးပါလိမ့်မယ်တော့အမပေးစနစ်မှာပဲတော်တော်အကြီးကြီးကိစ္စနဲ့ဒီကျွန်တော်ဆရာမတွေဆရာတွေအရင်ရှင်းပြမိတဲ့ဆရာမတွေဆရာတွေဝေးထုတ်ပြီးတော့မှနိုင်ငံတကာပညာရေးကိုဆန့်ကျင်ပြီးအောင်ဒီအမပေးစနစ်တွေသွားနေရေးတယ်ပါတော်ချင်းဒီကောင်းတော့မှတောက်တူတောင်းတော့ပဲအပေါ်ဒီတစ်ခေအပေါ်တစ်ခေတစ်ခေဒီလိုမျိုးအဲ့ဒီအမေရိကန်စနစ်နဲ့ပြောမှလည်းတော့အစီအပြေပါပါဒီလိုမျိုးနဲ့အလန့်ကျလဲလို့ရှိရင်အလဲလက်သွားမှဆိုးပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ရှင်းလင်းသိလှမ်းနေတာမဟုတ်သေးဘူးဗျပြည့်လို့လိုက်ချင်တာပေါ့ဗျဒီကအလန့်30ကျွန်တော်အလန့်50လောက်လှမ်းလိုက်ရှင်းတယ်ဒါပေမဲ့ကျွန်တော်တို့တလားတော့မရွေ့နိုင်ဘူးအလိုလိုမှအခရီးရလဲလိုက်စားဆိုရင်နာမည်ကြီးတဲ့နိုင်ငံမှာတော့ဒီနေ့ကြီးတော့နည်းနည်းလေးတော့အလန့်ဝင်နေပါသေးတယ
်
စူးစမ်းပြီးတော့မှဖြစ်အောင်တော့လုပ်ကြပါမဖြစ်နိုင်မယ်ဆိုရင်တော့ကလေးတွေရောမပေးတဲ့ဆရာမတွေရောအကုန်လုံးအဲ့တိုက်ပြလက်ကျိုးတို့ခါတဲ့ဘဝနဲ့ကျွန်တော်တို့တိုက်ပြကြောက်ထဲကြပါမယ်ပြန်ရင်းနဲ့တိုက်ပြမဖြစ်နိုင်မယ်တိုက်ပြကြောက်ထဲကြမှာဆိုလို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ ကျေးဇူးပါဦးကျော်လင်းကျွန်တော်တို့နောက်ထပ်သောတာရှင်တွေပေးထားပို့ထားတဲ့စာတွေလည်းဖော်ပြခြင်းပါတယ်မခွန်ညူဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ရှင်စာညွန်းညီလို့ရေးဆိုတဲ့သူတယောက်ပါပညာရေးစနစ်ပြောင်းလဲတာတဲ့ဆရာဆရာမတွေရဲ့အရေးအတွက်နဲ့အရေးအသွေးကောင်းမွန်အောင်ပထမစူးစမ်းတဲ့နဲ့ဒီအတွက်ဆရာဆရာမတွေကိုလုံလောက်တဲ့ထောက်ပံ့မှုပေးဖို့လိုတယ်လုံလောက်တဲ့ထောက်ပံ့မှုဆိုတာကလစာတစ်မျိုးတည်းကိုပြောတာမဟုတ်ပါဘူးဆရာဆရာမတွေရဲ့အရေးသွေးကောင်းမွန်အောင်ထောက်ပံ့မှုတွေပေးတင်တယ်ကျောင်းတိုင်းမှာစာအုပ်စာတမ်းပြည့်စုံတဲ့စာကြည့်တိုက်တွေထားတင်တယ်ကလေးတွေကိုငယ်စဉ်ကတည်းကစာဖတ်တတ်တဲ့အလေးထားတွေမွေးမြူပေးတင်တယ်လို့သူကအကြံပေးထားပါတယ်နောက်တစ်ယောက်ကတော့သစင်မေးလို့ဆိုပါတယ်တကယ့်ကိုအမှားအမှန်ကိုခွဲခြားပြီးပညာရပ်ပေါ်မှာတေချာဆုံးဖြတ်မှုရဲ့ရလက်ကောင်တစ်ခုဖြစ်စေချင်ပါတယ်ပညာရေးစနစ်ကိုမျှတမှုရှိမယ်ဆိုရင်တော့အားလုံးကြည်ညက်ကြမှာပါလို့ပြောထားပါတယ်ရှင်
โอเคเจซูပါဒီမှာနောက်ထပ်ကိုတန်းအောင်ဆိုတဲ့ပုဂ္ဂိုလ်ကလည်းစနစ်ကတော့ကောင်းပါတယ်လူမကောင်းရင်အလုံးမဖြစ်တဲ့စံသက်ခံပညာရေးထက်မပိုပါဘူးနှစ်ပေါင်းများစွာအသားကျလာတဲ့စိတ်သက်စည်းကံအသိပညာရည်သွေးရည်ချင်းတွေကစနစ်တစ်ကိုအုံဖွဲ့မန်းထည့်ပေးလိုက်လို့ချက်ချင်းလိုက်မိနိုင်မှာမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ယောက်ကတော့အောင်နိုင်ဆိုတဲ့အကောင့်မှာသူကတော့ကျွန်တော်အမြင်ပြောရရင်တဲ့ဆရာဆရာမတွေကအဆင့်အေးရတဲ့ကလေးကိုအဆင့်ဘီပါလို့တတ်မှတ်လိုက်ရင်ဘယ်လိုလုပ်မလဲတဲ့နောက်တစ်ယောက်ကတော့ကိုမောင်မောင်မတူတော့အရေးချင်းသတ်မှတ်ပေးမဲ့သူတွေကလည်းအစ်စ်မိပြီးတော့ဖြောင်းမှန်မှန်ကန်မှုလိုပါတယ်ဆိုတော့ဒီသဘောထားပေးကြတဲ့သူတွေထဲမှာဒီအရေးချင်းကိုဆုံးဖြတ်မဲ့ဆရာတွေအပိုင်းနဲ့ပတ်သက်လို့ထောက်ပြတာတွေလည်းတွေ့ရပါတယ်ဆိုတော့ဆရာတွေအနေနဲ့ရောဒီစနစ်တစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာထိထိရောက်ပါဝင်နိုင်လောက်တဲ့အခြေအနေမျိုးအစဉ်သင်ရောရှိနေပြီလားဆရာဦးတုတ္တရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျာ
တော့ဆရာဆရာမတွေကအရေးချင်းရှိလားဆိုတော့အရေးချင်းကကျွန်တော်တို့ဆရာဆရာမတွေဘက်ကတော့ဟိုပါပေါ့နော်ရန်နှုံးကြီးရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဆွမ်းနာပြောတယ်လို့ကဟိုဒီဟိုဥမာ capacity building ရှိပြီးသားဆရာဆရာမတွေမှာအဓိကဘာလဲဆိုတော့ကျောင်းသားအချိုးနဲ့ကျွန်တော်တို့ဆရာအချိုးမမြတာအဲ့တော့တချို့ကျောင်းတွေမှာဆိုရင်မူလတန်း၄တန်းမူလတန်းကျောင်းတွေမှာဆိုဆရာ၃၄ယောက်ပဲရှိတယ်အဲ့တော့ကျောင်းလုပ်တာဝင်နေရတယ်သူကဟို TPC တို့ကတော့မတက်ထားတဲ့အတွက်အဲ့ပြဿနာတွေရရှိတယ်အဲ့တော့ကျွန်တော်တို့ကဆရာဆရာမတွေကိုအင်းနဲ့အားနဲ့ခန့်အောင်ခန့်ရုံနဲ့မကြည့်ဘူးသူတို့ရဲ့အစွမ်းအားပေါ့နော်ဟိုဘက်စုံပြည့်စုံတဲ့နည်းအထောက်ထားဟိုအထောက်ပံ့ညီပေးရမှာပေါ့ဒါမှသာအောင်မြင်မှာမျိုးမဆိုရင်တော့ကျွန်တော်တို့ကမအောင်မြင်နိုင်ဘူးအရင်စေဟိုစေဆိုးရလက်ထပ်ပါလဲဒါလုတ်ခဲ့တာပဲမအောင်မြင်ဘူးလေဟိုတကြောင်းလုံးကအကြောင်းအုံးနဲ့ကျောင်းလုပ်တာနှစ်ယောက်တည်းရှိတယ်ဒီစနစ်ကြီးနဲ့တော့တယ်အဲ့တော့ဘယ်လိုမှမလုပ်နိုင်တော့ဒီဟာအကြီးကြီးကောင်းနေမထွက်လာဘူးပြီးတော့ဒီ monitoring အဖွဲ့ပေါ့နော်စောင့်ကြည့်ရေးအဖွဲ့ကလည်းမရှိဘူးဒီပညာရေးစနစ်ကိုအကောင့်ထင်တော့ပေါ့တော့ကလိုက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကမရှိတော့ကိုတရားရခိုင်နှုံးအောင်မြင်နေဆိုပြီးတော့ဟိုစာရွက်ပေါ်မှာဖြစ်လာတဲ့အခြေအနေပေါ့နော်အခုတော့ကျွန်တော်တို့ကအဲ့ဒါကိုအကဲဖြတ်အဖွဲ့ကြီးနောက်စစ်စည်းရေးအဖွဲ့ကြီးစနစ်တကျပေါ့နော်ပြင်ပပညာရှင်တွေနဲ့ကျွန်တော်တို့အခုဆွမ်းနာတယောက်ပြောသွားတယ်ထရန်ဆရာမတယောက်ကဟိုမြန်မာနိုင်ငံပညာရေးကောင်းမှုအတွက်ဆိုလုပ်ပြီးမယ်ဆိုဒါစီအားလုံးဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်လိုက်မယ်ဆိုတော့ကျွန်တော်တို့ကအောင်မြင်မှတည်ကြတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဆရာတွေရည်ချင်းနဲ့ပတ်သက်လို့ဟိုဒီရက်ထဲမှာပဲဟိုတက်တက်ဆက်ဆိုင်ပေါ့လေရည်ချင်းမရှိတဲ့ဆရာတွေနေဖို့မယ်ဆိုပြီးတော့ဟိုချိန်မောင်းပြောနေရတဲ့တဲ့င်းတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီပညာရေးပြုရင်ပြောင်းလဲမှုမှာဟိုဒါလည်းဟိုဒစိတပိုင်းလို့ဆိုနိုင်မလားဆရာမတော်တူတူမှသဘောထားဆွေးနွေးပြပါဦးခင်ဗျာ
เสียเสียเนี่ยช่วยดาเลยไม่ပြောเนี่ยเลยจมคุณน่ะเนเนลีพิเศษเปล่าจังนะเนาะเสียโหอ่ะดิจมซูโลจังนะอ่ะดิคุณน่ะปฐมชั้นมาไม่ปี้สนตัวโหลจมเราไอ้ซัมมี่เวสนิดเจ้าหวนสรานะโหอ่ะบ่โจโซเลยสมัยไม่ลงล็อกแต่ฉะติโจมมาပြောจังนะเสียอุ๊มาดีซัมเวสนิดเจ้าโหลจมเราดีไดมั้ยจมเราอารมณ์สึกเนี่ยละเป็ดขึ้นเลยดิอลุจเจปัญญายีโหไม่เจ้ามั้ยเนี่ยซัมเวสนิดกูเจ้าลงเหมี่ยวเสียだจ้ะจมเราอยู่ซะบาเล่หลุมีดาเสียเจ้ามั้ยปัญญายีอยู่ซะจมเราคลีดิโตอ่ะตูอ้าถုတ်ပြီးတော့มาစဉ်းစားတွေးခေါ်တတ်တယ်ပညာရေးယူဆကိုတောင်းမယ်ဆိုရဲအဲ့ဆိုရင်ကျွန်တော်တေချာရင်းနှီးလန့်နေပြောင်းရမယ်ဆရာအဲ့ဒါနဲ့ထောက်ကူပြည့်ရခုနဆရာမဘန်ကောက်ကဆရာမပြောသားသူပေါ့နော်ကျွန်တော် class size လို့ဟာမျိုးတွေပေါ့နော်ဆရာနဲ့ကျောင်းသားမျှတရစာသင်ခန်းတွေနောက်သင်ထောက်ကူပစ္စည်းတွေနောက်ကျွန်တော်အိတ်စာသင်ခန်းကိုအထောက်ကူပြုတဲ့ဒီသင်ကြားရေးဆိုင်ရာနှီးလန့်နေပေါ့နော်ဆရာရဲ့အရေးသွေးပိုင်းဆိုင်ရာကိုကျွန်တော်ဖြည့်တင်းမှုတွေပေါ့နော်ဆရာရဲ့စာမေးဘာကြောင့်ဆောင်ဝဲဆေးရတယ်ကျောင်းသားတွေကိုဘာတွေကိုစစ်ပေးဖို့လိုတယ်ဆိုတဲ့နားလည်မှုတွေပေါ့နော်ဆရာအဲ့ဒါတွေအားလုံးကိုပြောင်းမှုတွေပြင်ဆင်လိုက်မှကျမတို့ကအဲ့ဒီဆံမီးဝဲပြောင်းလာတဲ့ဆိုရင်အနှစ်သာရကိုရောက်မယ်လို့ကျမပြောချင်တာဒီပုံတိုင်းပြောင်းလို့ရှိရင်ကျမတို့ကတော့အောင်မြင်ဖို့အတွက်တော့ဒီအခုပြောင်းမယ်ဆိုတာလေးနဲ့တော့အောင်မြင်ဖို့ဆိုတာတော့ကျမတို့ဘလို့သုံးသပ်ပေးရမှမသိလောက်အောင်ကိုအလန်းဝင်းနေပေါ့နော်ဆရာအဲ့ဒါလို့ကျမထိဆွတ်ပြောချင်တယ်ဒုတိယတစ်ချက်ကတော့ဒီနေ့ရွှေ့တဲ့ကိစ္စတွေကတော့တော်တော်လေးဒီဥစ္စာတော်တော်လေးဆရာကြီးဓာတ်ထဲမှာတော်တော်လေးပြောစရာဖြစ်သွားဒီဒီသဘောထားပေါ့ဒီသဘောထားကအခုမှမဟုတ်ကိုကိရိယာရှိတယ်ဆိုတော့သဘောထားပို့ပြီးတော့ထင်ရှားလာပြီးတော့ဒီကိုကိရိယာလည်းရှိရယ်ဆိုတာထင်ရှားသူအခုတက်လာတဲ့အစိုးရတင်လက်ထက်မှာလည်းဒီဆိုရမှာဒီဘောပညာရေးဌာနကဥဆောင်တဲ့ပညာရေးဝန်ကြီးကိုယ်တိုင်ကဒီလိုသဘောထားနဲ့ပြောလိုက်တဲ့အတွက်ဒါကလက်ရှိကျွန်တော်တို့တွားနေတဲ့ဒီဟိုဒီ
ဟိုတိုင်းပြည်ထူထောင်ရေးကိစ္စတွေညီညာရေးကိစ္စတွေမှာပါဒီတိုင်းရင်းသားဒေသတွေရဲ့ဒီဟိုဘောမှာစဉ်းစားတယ်စဉ်းစားချက်ကတော်တော်လေးကိုအဲဟိုဆိုးဝါးနေတယ်ဆိုတဲ့ချက်ကိုသွားတွေ့ရပါတော့နော်နှစ်ချက်တွေ့တာကိုပြောကြတာကဆရာတွေဘောမှာစဉ်းစားပုံစဉ်းစားနေတာပထမတစ်ချက်ကအညံ့နဲ့ဆရာတွေကိုအဝေးပို့ပြစ်တယ်ဆိုရယ်စဉ်းစားကြတယ်ဒုတိယချက်ကကျွန်မခုနကပြောတဲ့စဉ်းစားချက်ပါတိုင်းရင်းသားဒေသတွေကိုကရှိနေတဲ့တိုင်းရင်းသားတွေပုံမှန်ထားတဲ့သဘောထားပေါ့နော်အဲ့ဒီအချက်ကတော်တော်လေးဆိုးသွားစီရလို့ပြောဒီဥစ္စာမဖြစ်တဲ့နဲ့ဟာအဓိကကတော့ကျွန်မထောက်ပြချင်တာလို့ဆရာဒါကတစုအပေါ်ကနေပေါ့အာနာရှိတဲ့လူတစုတစ်ဖွဲ့ရပဲပေါ့နော်ဟိုဆရာခံထားရေးကိုချုပ်ကင်ထားတဲ့ဒီဘုချုပ်ကင်မှုလွှမ်းမိုးတဲ့စီမံခန့်ခွဲရတာပြဿနာဖြစ်နေတယ်လို့ပြောချင်တယ်ဆရာဒီပြဿနာအဲ့ဒါကိုကျွန်မတို့ပြောင်းဖို့ပြောင်းအောင်ဆရာပြင်ဖို့ပြင်ပေးရမယ်ဆရာကျွန်မတို့ပြင်ဖို့ပြောင်းဖို့လဲဒါလည်းတော်တော်ကြာကြာလေးပြောကြပြီပေါ့နော်အစိုးရတက်လာတဲ့အခါမှာလဲကျွန်မတို့အဲ့ဒီကိစ္စကိုတော်တော်လေးကိုတတိရှိရှိနဲ့လှုပ်ဆေးချင်တယ်ဒါနဲ့ခုထိတော့ကျွန်မတို့အဲဟိုဖြစ်လာတယ်ပဲနဲ့ပုံဆိုးတဲ့တုတ်ဟိုဟို
ဟုတ်ပါဖို့မယ်ပြောဆိုချက်တွေပဲကြားနေရတယ်ကျွန်တော်စိတ်လည်းမကောင်းအလန်အော်ရစရာဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်ဒီ Facebook ကနေကျွန်တော်တို့ message တွေပို့ထားတာတချို့ကိုလည်းကျွန်တော်ဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒါကတော့စောစောကဟိုဆွေးနွေးကြတဲ့ပုံစံတွေထောက်ပြတဲ့ကိစ္စမျိုးတွေနဲ့တော်တော်လေးဆိုင်ပါတယ်ဒီဟိုတယောက်ကတော့ဒီဖုံးတော်ခါဆိုတဲ့အကောင့်နံပါတ်နဲ့ပါသူကတော့စနစ်တစ်ကိုအလွတ်ကျက်အလွတ်ပြေဒီဘက်နားကဝေဟိုဘက်နားကထွက်တပွဲလို့ချက်ဖြစ်ပြီးအောင်ခဲ့ရတဲ့သူများရှာဖွေပြီးသားကျွန်ပညာရေးစင်းနဲ့ပေါ်ရခဲ့တာဆိုတော့လေအခုကျင့်သုံးမဲ့စနစ်ကိုကျိုးဆိုပါတယ်ပညာဆိုတာဝေဖန်ပိုင်းခြားနိုင်တဲ့စံနှုန်းတစ်ခုနဲ့သတ်မှတ်တဲ့လို့ထင်ပါတယ်စာရေးဆရာတယောက်ကဟောဦးပါတယ်မြန်မာကျောင်းတွေကရီးဒင်းများနေတာသင်ခင်းဖြစ်အောင်သင်ပြပေးဖို့လိုတယ်ဆရာပိုင်းကလည်းတော်မှရမယ်ဒါမှလည်းသင်ယူတဲ့တစ်ပတ်ကထူးချွန်မယ်နှစ်ခုညင်တကယ်ပညာတဲ့ကဝိကျော်မော်တွေပေါ်ထွန်းလာမှာပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မဝင်းအေးဆိုတဲ့အကောင့်မှာသူကတော့ဆရာမတွေကိုလည်းအရေးချင်းဆေးရမယ်ကလေးတွေပဲလှုပ်လို့မရပါဘူးတဲ့အရေးချင်းမပြည့်တဲ့ဆရာမတွေကိုဘလို့လောက်မလဲဆိုတော့အစီအစဉ်ပြစေခြင်းအစီအစဉ်ကိုတခုချပြစေခြင်းပါလေ။နောက်ကျန်တဲ့စာနှဆောင်လဲမခွန်ညိုကျေးဇူးပြုပြီးဖတ်ပေးပါအောင်ခင်ဗျာ
။နောက်တစ်ယောက်ကတက်ခိုင်လို့ရေးထားပါဗျ။ policy ကတော့ကောင်းပါတယ်ဒါပေမဲ့ agree လိုက်စားမှုတွေတေချာပေါက်ဖြစ်လာမှာပါ။ policy ကိုလက်တွေ့အကောင့်ထဲပုံမဲ့မြန်မာနိုင်ငံကဝန်ထမ်းအများစုကအားလုံးကိုတော့မဆိုလိုပါတဲ့။လအစာနဲ့မလောက်လို့ဆိုတာအမြဲပြောနေကြတဲ့စကားပါ။ဝင်တန်းစခေါ်ကလေးကလာစားကဘယ်ရွေးပဲမျှရမယ်ဆိုတာပါပြီးသားပါဒီလောက်ပဲရမယ်တည်တည်ကြီးနဲ့ဝင်နေပြီးတော့ဘေးပေါက်ဘယ်ကရမလဲရှာကြတယ်အခုလိုပညာရေးပြောင်းလဲမှုမှလည်းအလားတူဖြစ်ရတွေပေါ်ပေါက်လာမယ်လို့ထင်မိပါတယ်အဂရီလိုက်တိုက်ဖြတ်ရေးကိုဘတ်ဂျက်များများတုံးပြီးတော့တိုက်ဖြတ်တင်ပါတယ်လို့ဆိုပါတယ်နောက်တစ်ယောက်ကတော့နန်ဟိန်းလို့ဆိုထားပါတယ်အဂရီကင်းရှင်ပြီးတီလလုံကြုံရင်စနစ်မလိုဘူးတင်တဲ့လူကတကယ်တိုက်ရမယ်တဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီပညာရေးကဏ္ဍတိုးတက်ဖို့ဆိုရင်တော့ဟိုလူရောမူရောလူဝက်ချက်တွေအကြီးကျယ်ရှိနေတယ်ဆိုတော့အားလုံးကလည်းပြောကြပါတယ်ဆိုတော့ဒီအခုပြောင်းလဲမယ့်အပြောင်းလဲကတော့တကယ်တမ်းပြောမယ်ဆိုရင်ပညာရေးကဏ္ဍတစ်ခုလုံးမှာအစိတ်ပိုင်းလေးတစ်ခုပဲရှိပါသေးတယ်ဒါတောင်မှစိန်ခေါ်မှုတွေအခက်အခဲတွေရှိနေတာဆိုတော့ဒီစနစ်ကြီးတစ်ခုလုံးကိုတိုးတက်ဖို့ဆိုရင်အခြေခံအကျဆုံးအနေနဲ့ဘာတွေပြင်ဖို့လိုမလဲဆရာဦးတုတ္တရဲ့သဘောထားကိုအချင်းချင်းပြောပြပါခင်ဗျာ
တော့ဆောနာပြောတယ်လို့ပေါ့နော်တော့တူမှာပြောတယ်လို့ပေါ့အဓိကကျွန်တော်တို့ဟိုပညာရေးကိုလွတ်လပ်စွာဆီမံခံွယ်မယ်၊ကွင့်ပေးရမယ်။ဟိုဘဟုချုပ်ကြိုက်မှုကိုအတန်နိုင်ဆုံးရှော့ချရမယ်။အဲ့ဒါမှသာကျွန်တော်တို့ကအောင်မြင်မယ်။ဆောနာဝင်ကြီးကပြောထားတဲ့ကိစ္စကျွန်တော်ဖြေလိုက်မယ်နော်။အဲ့ဒါဘာလဲဆိုတော့ तू ကကျတော့ဟိုပြောတာဆန္ဒတစ်ခုစောသွားသလားတော့ကျွန်တော်မသိဘူးပေါ့နော်။အဲ့လိုကတော့ကျွန်တော်လည်းလုံးဝလက်မခံဘူး။ဆရာဆရာမတွေကိုပြောနေဆိုတာ။ဒါပေမဲ့ဆောနာပြောတယ်လို့တကယ်ကြောင်းကောင်းနေမှာဥပမာ TTC လို့ဘာလို့မှနေပြီးတော့ညနေစလောက်တောင်းဝန်ထမ်းပြီးတော့ဒီကျောင်းရဲ့အထောက်အကူသိပြီးတော့လက်ပြီးလက်ယူလုပ်သွားတဲ့ဆရာဆရာမတွေအများကြီးနဲ့အဲ့မှာနင်းရဝဲတာတွေဖြစ်နိုင်တယ်အဲ့ဒါကိုဝင်ကြီးရမြန်အဲ့ဒါကိုစုလို့ပြီးတော့သူပြောတလားမသိဘူးတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်တို့တက်သူမှစုလဲထွန်ပါတီရှိတာပဲနှစ်နှစ်တစ်ခါတစ်နှစ်တစ်ခါသုံးနှစ်တစ်ခါပေါ့နော်ငါးနှစ်တစ်ခါနှစ်တိုင်းတစ်နှစ်တစ်ခါကိုင်းညာအဲ့ကြတော့အခြေခံမှာကြတော့ကျောင်းလက်ကျောင်းနေလိုက်သူကပါမဲနဲ့ပင်းစင်ယူသည်ကြည့်နေတော့အဲ့မှာနောက်တကယ်တော်တဲ့ဆရာဆရာမတွေကအဲ့ကျောင်းကြီးသွားလို့မရဘူးအဲ့ဒါပြက်တနာလေးရှိရပါပေါ့နော်အဲ့တော့သူကဆိုလိုပြီးတော့ပြောတာနဲ့တူတယ်ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ဟိုတော့တူတူမာကိုလည်းကျွန်တော်အစီအစဉ်အဆုံးမတက်ခင်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပညာရေးစနစ်ကြီးတစ်ခုလုံးတိုးတက်ဖို့ဆိုရင်ဥမာလူပြင်းမို့လို့လားမူပြင်းမို့လို့လားငွေချေးလားဘာအရေးကြီးဆုံးဖြစ်မလဲ
ဆရာအဓိကကတော့ကျွန်တော်တို့မူဟာကိုမူပြင်းရမှာပေါ့နော်ကျွန်တော်တို့ပညာရေးကလေဆရာဟိုကလေမူဝါဒမရှိဘဲနဲ့တွားလာခဲ့တာကြာပြီဆရာကျွန်တော်တို့
အဲဘုဂျိုကင်ယိုလက်ထက်တော့ကလေကျွန်တော်နှစ်30ပညာရေးစီမံကိန်းတွေနဲ့ပဲကျွန်တော်သွားခဲ့တာပေါ့နော်အခုပြီးခဲ့တဲ့ဥဒိန်းဆိုတာပေါ့အစိုးရဥဒိန်းစိန်ဆိုတာလက်ထက်မှာလေကျွန်တော်နှစ်30ပညာရေးစီမံကိန်းဟိုတစားဒီစားပြန်ပြင်ပြီးတော့မြို့သားပညာရေးဥတွေဖြစ်ပေါ်ထွက်လာတဲ့ဟိုဟာတခုပဲကျွန်တော်တို့မှာရှိရပေါ့အဲ့တော့ကျွန်တော်တို့ကဒီနေ့ဒီအစိုးရအပြောင်းလဲနိုင်ငံရေးအပြောင်း
ကျွန်တော်တို့ဒီအခြေခံကြအပြောင်းလဲရလေအဓိက၄ချက်ပေါ့နော်အဓိကအကြဆုံး၄ချက်ရှိရလို့တော့ကျွန်တော်တို့အများအားသုံးသပ်လိမ့်ရှည်ဆရာအဲ့ဒါအရမတစ်ကတော့ကျွန်တော်တို့ခုနပို့ချုပ်ကင်မှုရှိရပညာရေးစီမံခန့်ခွဲမှုကိုပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ကျွန်တော်တို့ဒီအဘောနော်ဒီကျွန်တော်တို့မှာဒီမတူကွဲပြားမှုတွေအများကြီးရှိတဲ့အတိုင်းဒီမှာကျွန်တော်တပုံစံနဲ့လုပ်ထားတဲ့တင်ယုံညွှန်းနှံပေါ့အဲ့ခုနကပြောတဲ့ centralized curriculum ပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြင်ရပါလိမ့်မယ်လွတ်လပ်တဲ့တင်ယုံညွှန်းနှံပြင်ဆင်မှုတွေလုပ်ရပါလိမ့်မယ်နောက်တစ်ခုကခုနကဒီကနေ့ကျွန်တော်တို့ပြောကြတဲ့ကိစ္စဖြစ်ပါတယ်စာမွေးစနစ်နဲ့ကျွန်တော်တင်ကြားရေးဆိုင်ရာပုံတင်ကြားတင်ယူရေးဆိုင်ရာနည်းလမ်းတွေစာမေးပွဲစနစ်တွေနောက်တက္ကသိုလ်ဝင်ဝင်တွေအဲ့ဒါကြီးပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ဆရာတွေကိုပြင်ရဆရာတွေရဲ့ဒီနေ့ကျောင်းလေးကိုလုပ်ရပါလိမ့်မယ်ဆရာအဲ့ဒါတွေအားလုံးကိုလုပ်နိုင်ဖို့တော့ဆရာကတော့အဲစကားထဲမှာမီးတဲ့ထဲမှာပါသွားတဲ့အခါကျွန်တော်တို့ဒီပညာရေးဘတ်ဂျက်ကအခုကျွန်တော်တို့ကမလုံလောက်ပါဘူးဟုတ်ကဲ့
ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်သွားတဲ့စနေနေ့ညဓာတ်ရိုက်လိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါအခုဒီခါမှာတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှင်များရှင်ပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တော်တာရှင်တွေအနေနဲ့ဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရယ်ဒိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြီးချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးဟာရက်အတန်ကြာတွေ့ဆုံပြီးအပန်းဖြေရင်အလုတ်ကိစ္စတွေကိုတွေ့ဆုံဆွေးနွေးနေကြပါရယ်အမေရိကန်နဲ့ဂျပန်နိုင်ငံမဟာမိတ်ဆက်ဆံရေးဟာအရှေ့အာရှဒေသငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်ကြောင်းသမ္မတထရမ့်ကအမီရိုမှာပြောကြားလိုက်ပြီးနောက်တစ်နေ့မှာပဲခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့မာရာလာဂိုခြံဝန်းကြီးအနီးမှာရှိတဲ့ထရမ့်နေရှင်နယ်ဂေါက်ကွင်းမှာစနေနေ့ကဂေါက်တည်ရခဲ့ကြပါရယ်အမေရိကန်လူမှုကြီးကြရေးအာဏာပိုင်တွေကတိုင်းပြည်တဝန်းရာနဲ့ခြေတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးတာဟာမကြသေးခင်ကသမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်။အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလူရုပ်လုဆင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရဂီလီယန်ခရစ်စတန်ဆန်ကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်။အရှိတောင်အရှာဒေသတွေမှာဖြစ်ပေါ်နေတဲ့မူရီဆေးဝါးပြဿနာတွေဟာမြန်မာနိုင်ငံအတွင်းကလူမှုပိဋကတွေနဲ့နီးစပ်စွာဆက်နွယ်နေတယ်လို့ထိုင်းနိုင်ငံထုတ် The Nation သတင်းစာအဒီတာအပေါ်မှာရေးသားဖော်ပြထားပါတယ်။အရှေ့အာရှတိုက်တွင်းကမူရီဆေးဝါးမော်ခလုံကောင်းနေတဲ့ပတ်သက်လာရင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကအများစုဟာရွှေတိရစ္ဆာန်နဲ့မြေကိုပဲလက်ညှိုးထိုးညွန်ကြခဲ့ကြတယ်လို့ပြောပါတယ်။တူရကီတပ်တွေရဲ့အကူအညီနဲ့စီးရီးယားတပုံအဖွဲ့တွေဟာစနေနေ့မှာအလက်ပိုမြို့မြောက်ဖက်ပိုင်းက IS စစ်သွေးကြွတွေအခိုင်အမာတပ်ဆွဲထားတဲ့ Elbab ကိုတည်ယူနိုင်မှုစူးစမ်းနေတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ဒေါ်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Utgut ဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.